အားလုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သယင်ဒီနေ့2003ခုနှစ်ဇန်နဝါရီလ1ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရပ်ကွက်တိရိမင်္ဂလာလန်းကံမြင့်ကျောင်းတိုက်တွင်ဆင်ကျင်းပါれဒုတိယအကြိမ်မြောက်ကလေးအထူးတရားပွဲဓမ္မသဘင်မှာတိတ်လှတာပဲကလေးရဲ့လို့အမိပေးထားတဲ့တရားတစ်ပုဒ်နဲ့သာဓုသမီးတို့ကိုဓမ္မဒါနတရားအလှူပေးလူမှဖြစ်ပါတယ်။သာဓုသမီးတို့ဒီနေ့နားရမယ့်တရားခေါင်းစဉ်ကဘာလဲလဲ။တိတ်လှတာပဲကလေးရဲ့တဲ့။ဟိုတနေ့တုန်းကဟောခဲ့တဲ့တရားခေါင်းစဉ်ကဘာတို့။လိမ္မာလိုက်တာကလေးရဲ့သာဓုသမီးတို့ကလိမ္မာတယ်မဟုတ်လား။လိမ္မာတယ်ဒီနေ့ကျတော့တိတ်လှတာပဲကလေးရဲ့သာဓုသမီးတို့ကလှတယ်မဟုတ်လား။လှတဲ့လူလည်းညှိုးထောင်အကုန်လုံးလှနေကြတာပဲเนาะလှမှာဘောသာဓုသမီးတို့ကအခုတရားတွေနာနေကြတာဘူးเนาะတရားနာတယ်ဆိုတော့စိတ်ကလေးလှလို့လားစိတ်ကလေးဆိုးလို့လားစိတ်ကလေးလှလို့တရားနာတာဒီနေ့ဆိုလို့ရှိရင်ဒါ2003ခုနှစ်ဇန်နဝါရီလ1ရက်ဆိုတော့နှစ်ရဲ့ပထမဆုံးနေ့ပဲเนาะပထမဆုံးနေ့မှာတရားရည်နဲ့နာတော့တစ်နှစ်လုံးလဲတရားရည်နဲ့ပြည့်ဝနေမှာပေါ့မနေ့တော့ကညတော့ကနေယူရသွားပြီးတော့ကဲကြသေးလားမကဲဘူးသူများတွေကဲလို့မူးတဲ့လူကမူးယူတဲ့လူကယူကားမှောက်ပြီးသေးတဲ့လူကသေးရင်းနစ်ပြီးသေးတဲ့လူကသေးမသာပေါ်တဲ့လူကပေါ်เนาะဖုံဖုံတို့မနေ့ကတရားနာပြီးပြန်သွားတော့ပကြီးဆရာကြီးဖုံဖုံကသွား10နာရီခွဲလောက်ပြန်လာတဲ့ခါကျတော့ကားတိုက်ထားတဲ့နေရာ5နေရာလောက်တွေ့တယ်မှန်စားတွေကွဲလို့เนาะတချို့ကားဆိုလည်းနောက်ကနေကားဖင်ကိုဘသူကတိုက်သွားတယ်မသိဘူးပိန်ရှုပ်နေတာအဲ့ဒါသာဓုသမီးတို့ကစိတ်လှတာကိုစိတ်လှတော့သွားကဲသေးလားမကဲတော့ဘူးတရားနာလာနာနေကြတယ်တရားလေးနဲ့ပျော်နေကြတယ်ဒီနေ့လည်းပဲနှစ်သက်ဒီနေ့ကဘယ်နှခုနှစ်တုန်းသာဓုသမီးတို့2002ခုနှစ်မဟုတ်လားဩဖုံဖုံက2002ထင်လို့2003ခုနှစ်ဇန်နဝါရီလတည်းရဲ့အဲ့ဒါအစကောင်းမှအနှောင်းသေးကြဆိုတာသာဓုသမီးတို့ကြားဘူးလားအစကောင်းလို့ရှိရင်နောက်ပိုင်းကျတော့လည်းအကုန်လုံးကောင်းနေတဲ့နော်ဆိုလိုက်ပါအစကောင်းမှအလေကောင်းမှ
အ
လေကောင်းမှအဆုံးကောင်းမ
ှ
အစကောင်းမှအလေကောင်းမ
ှ
အလေကောင်းမှအဆုံးကောင်းမှဆိုကြည့်ပါဦးအစကောင်းမှအလေကောင်းမှအလေကောင်းမှအဆုံးကောင်းမှအစကောင်းမှသုံးခေါက်ပြအောင်ဆိုလေအစကောင်းမှအလေအလေဆိုတာဟိုလေဒီလေလျှောက်လေတာကိုပြောတာမဟုတ်ဘူးနော်အစနဲ့အဆုံးရဲ့ကြားအလေကိုပြောတာအဲ့တော့နှစ်သက်မှကုသိုလ်လေးနဲ့စလိုက်တော့တစ်နှစ်လုံးလဲကုသိုလ်တွေမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်အစနေ့မှာကုသိုလ်လေးနဲ့စိတ်ချမ်းသာတော့တစ်နှစ်လုံးစိတ်မချမ်းသာဘူးလားစိတ်ချမ်းသာမယ်အစဆိုတာတာရတမီးတို့ကကလေးအရွယ်ဆိုတော့လူဘဝရဲ့အစလားအဆုံးလားအစပဲရှိသေးတာအခုမှပူတူတူလေးတွေပဲရှိသေးတာနော်အဲ့ဒါအခုမှအစကောင်းတော့မှနည်းနည်းလေးအသက်ကြီးလာလို့လူမျိုးအရွယ်တို့ဘာလို့ကြတော့အလဲပေါ့နော်နောက်လူကြီးဖြစ်သွားပြီးစီးပွားလေးဘာတွေရှာပြီးဆိုတော့အဆုံးအဖိုးကြီးဖွားကြီးဖြစ်တဲ့အထိပေါ့နော်ခုသားတို့တမီးကအစကောင်းလားအစဆိုးလားအစကောင်းတော့အလေလဲကောင်းမယ်အလေလဲကောင်းတော့ဘာလဲကောင်းဦးမလဲအဆုံးလဲကောင်းမယ်အဖိုးကြီးဖွားကြီးဖြစ်လို့ရှိရင်လည်းသားတို့တမီးတို့သွားမကြိုးတော့ဘူးပေါ့နော်အခုကလေးကလေးကအချိုတွေတအားစားပြီးသွားကြိုးရင်တော့အဖိုးကြီးဖွားကြီးဖြစ်ရင်လည်းဘာကြိုးမှာတော့သွားကြိုးမှာအဲ့တော့ဒီနေ့ဟောတဲ့တရားကောင်းစင်ကဘာတဲ့တော့တိတ်လှတာပဲကလေးရဲ့သားတို့တမီးတို့နဲ့ဖုံဖုံနဲ့ဘသူကပို့လှတော့ပုံမှန်ပဲဆက်ဆံပါနော်မဖားပါနဲ့မဖားလည်းပဲဟောမှာပါပဲသာဓုသမီးတို့ကပို့လှတာပါအဲ့ဒါတခါတုန်းကလေမြို့တမြို့မှာဟိုခစ်ကတီဟိုခစ်လို့ခေါ်တာပေါ့လေအခုတော့တီရိလင်္ကာလို့ခေါ်တယ်ကြားဘူးလားတီရိလင်္ကာအဲ့ဒီနိုင်ငံတနိုင်ငံကမြို့ကြီးတမြို့မှာမောင်မောင်လှဆိုတဲ့အမတ်ကြီးရဲ့သားတယောက်လည်းရှိတယ်ပုံမြင်လေးစပြောနေပြီနော်သာဓုသမီးတို့ပုံမြင်နားမထောင်ကြဘူးလား ဒါတော့ကျင်နေစမနေ့ကဖုံဖုံပြောသလိုမနေ့ကဖုံဖုံဥစေကိနာပြောသလိုကိုယ်စိတ်ထဲမှာကိုကြားလိုက်တဲ့စကားနဲ့ပတ်သက်တဲ့ပုံလေးတွေပေါ်နေအောင်အာယုံပြုထားရမယ်စိတ်ကူးထားရမယ်အခုမောင်မောင်လှလို့ပြောလိုက်တာနဲ့မောင်မောင်လှပုံမျက်စိနဲ့မြင်ရလားဘလိုလေးတုံးနှကန်းပွင့်လေးနဲ့လားဟုတ်တယ်ဟုတ်တယ်ဝုတ်တယ်ဝုတ်တယ်ပေါ့နော်အဲ့ဒါမောင်မောင်လှဆိုတဲ့အမတ်ကြီးရဲ့သားလည်းအရန်ချောတာပဲတဲ့အရန်လှတာပဲပြိုတိုင်းကြိုက်တဲ့နှင်းစီကိုင်းနဲ့သိလားပြိုတိုင်းကြိုက်တဲ့နှင်းစီကိုင်းဆိုတာမိန်းကလေးတွေအကုန်လုံးသူ့ကိုသိတဲ့ဘောကြကြတယ်ချောလုံးလုံးမဟုတ်လို့နှာခမ်းမွှေးလေးကခက်ရည်ရည်လေးနဲ့ပတိုင်းမွှေးလေးကခက်စိမ့်စိမ့်လေးနဲ့တခါဦးစင်းလှဆိုတဲ့ဖုံဦးစင်းလေးတစ်ပါးကလည်းရှိတယ်ဦးစင်းလေးကလည်းအသက်20ပတ်ဝန်းကျင်လေးအဲ့ဒီဦးစင်းလေးကလည်းစာတင်တိုင်းကြီးတက်ကဦးစင်းလေးသိချောတာပဲတဲ့ဖုံဖုံလို့ဖြစ်မှာပေါ့အဲ့ဒါဦးစင်းလှကလည်းတိတ်ကိုချောတာပဲအဲ့ဒါအဲ့ဒီမြို့မှာဆိုရင်တိတ်နိုင်မကြီးတဲ့ဒုမြို့မှာတော့မောင်မောင်လှတော့လည်းတိတ်ချောတာပဲတိတ်လှတာပဲဦးစင်းလှကလည်းတိတ်ချောတာပဲတိတ်လှတာပဲအဲ့တော့ဦးစင်းလှကိုကြည်ညိုတဲ့ပုဂ္ဂိုလ်တွေကလည်းလေးစားတဲ့ပုဂ္ဂိုလ်တွေကလည်းဒုဦးစင်းကမင်းတို့မောင်လှမောင်မောင်လှထက်ပိုချောတယ်ကွာမောင်မောင်လှကိုချစ်တဲ့မိတ်ဆွေတွေတန်ငယ်ချင်းတွေဆွေမျိုးတွေကလည်းပဲဟိုမင်းတို့ဦးစင်းလှချောတာလောက်ကတော့ဒုကတနာသေးတယ်ဒုသားကမှဒုဘော်တာကမှပို့ပြီးတော့လှတာပို့ပြီးတော့ချောတာနဲ့မြို့မှာနှစ်ပိုင်းကွဲသွားတယ်တဲ့နော်ဘယ်နှပိုင်းကွဲသွားလဲတပိုင်းကမောင်မောင်လှအချောဆုံးနဲ့တပိုင်းကဦးစင်းလှအချောဆုံးအဲ့ဒီလိုနဲ့တစ်ဖက်နဲ့တစ်ဖက်ခဏခဏရန်ဖြစ်ကြတယ်စကားများကြတယ်မင်းတို့ဘုန်းကြီးကချောတယ်ကွာငါတို့တငယ်ချင်းကချောတယ်ကွာနဲ့လက်ဖက်ဆိုင်မှာလည်းရန်မဖြစ်ကြဘူးလားရန်ဖြစ်ကြတယ်အဲ့ဒါနဲ့ဒီနေ့ကျတော့ကဲဒီလောက်တော့ငင်းခုန်လို့အကျိုးမရှိဘူးဦးစင်းလှနဲ့မောင်မောင်လှနဲ့ဘသူပူချောလဲအလှပြိုင်ရမယ်အချောပြိုင်ရမယ်ကဲဘယ်နေရာမှာပြိုင်မလဲဆိုရင်တော့မဟာစီရီရင်မြင်တော်ကြီးဘက်မှာပြိုင်မယ်ခုမြန်မာနိုင်ငံလိုအနေနဲ့ပြောမယ်ဆိုရင်တော့ရွှေရကုံစည်တော်ကြီးလို့ပေါ့နော်အဲ့ဒါရွှေရကုံစည်တော်ရင်မြန်တော်ကြီးပေါ်မှာမမောင်လှနဲ့ဦးစင်းလှနဲ့ဘသူပိုလှတယ်လဲဆိုတာအလှပြိုင်ပဲတဲ့အဲ့ဒါနဲ့ရက်တရက်ချင်းလိုက်တာပေါ့2003ခုနှစ်ဇန်နဝါရီလ1ရက်ပေါ့နော်အဲ့ဒါရင်မြန်တော်ပေါ်မှာချင်းလိုက်ကြရောချင်းလိုက်ကြတော့အမတ်ကြီးရဲ့အမတ်ကြီးသားရဲ့အမေကလည်းပဲသူ့သားကိုအလှဆုံးအကောင်းဆုံးအဝတ်တွေဝတ်ပေးသူ့တငယ်ချင်းတွေကလည်းအကောင်းဆုံးအဝတ်စားတွေဆင်ပေးမျက်နာကိုလည်းပဲမိတ်ကက်ကလေးတွေပါပါလင်းပြီးနှာခမ်းကြီးလေးတွေရေးရေးလေးဆိုးပေးပေါ့နော်လူတွေဆိုတော့ဆိုးကောင်းတာကိုအဲ့တော့အကောင်းဆုံးဝတ်စားပြီးတော့မမောင်လှရလေးပဲပြင်ဆင်ပြီးတော့ရွှေတကုံရွှေတကုံလိုပဲထားလိုက်တော့နော်အဲ့ဒါရွှေတကုံစီတော်ကြီးရဲ့အရှိဘက်မုတ်ကန်နေတက်လာတယ်ဓာတ်လေးကနဲ့အရှိဘက်မှာဓာတ်လေးကရှိတယ်မလားရှိတယ်နော်သူလည်းတက်ချလာတက်ပြီးတော့ဘော်ဒါတွေနဲ့ခြံရံပြီးတော့လာတာပေါ့ဦးစင်းလှရဲ့မယ်တော်ကြီးကလည်းပဲအော်ငါသားတော်လေးကဒီမြို့မှာအချောဆုံးဒီနိုင်ငံမှာအချောဆုံးအိုးမမောင်လှတော့တူကတနာတယ်ဟေ့ဆိုပြီးတော့သူကလည်းပဲအကောင်းဆုံးသင်္ကန်းလေးကိုပြောင်ပြောင်လဲလဲတောက်ပနေတဲ့သင်္ကန်းလေးကိုဝယ်ပေးထားတယ်ဒါမရပြန်အလှပြိုင်လို့ရှိရင်တော့ဒီသင်္ကန်းလေးဝင်တော့ပြီးတော့ခေါင်းလေးလည်းပြောင်းလဲအောင်ရိတ်ထားအောင်ဟုတ်လားခေါင်းကလည်းအဲ့ဒါအလှပြိုင်မယ်နေမှာခေါင်းကလည်းပြောင်းအောင်ရိတ်ထားရတာအဲ့ဒါဘုံကြီးရှိုးဆိုတာကဘာတော့ဘုံကြီးရဲ့ရှိုးဆိုတာကကတုံးပဲရှိတာဟုတ်လားဖုန်းကြီးမှရှိုးထုတ်เสียလို့တားထုတ်သမီးတို့လည်းသဘင်ပါရဲ့လားမပါဘူးမပင်တော့သဘင်မပါတဲ့ခါကျတော့ဟိုရော်နယ်ဒိုကီလုတ်ချင်တော့ရပါဦးမလားမရတော့ဘူးနော်ဟိုဒေးဗစ်ဘက်ခမ်ကီရောလုတ်လို့ရအောင်မလားမရဘူးကတုံးကကတုံးပဲရှိတာကိုအဲ့တော့ငကိုရှိပြီးသားကတုံးလေးကိုအဲ့ဒီမှာပြောင်းနေအောင်ရိတ်ထားတယ်ခုဒီနေ့ဖုန်းဖုန်းလည်းပဲမပြောင်းဘူးလားအဲ့တားထုတ်သမီးတို့နဲ့ဖုန်းဖုန်းနဲ့အခုဘယ်သူကပူပြောင်းတော့ဖုံဖုံကပူပြောင်းတာပေါ့နော်ဒါဆိုသားတို့သမီးတို့နဲ့ဖုံဖုံနဲ့အလှပြိုင်ဘူးသူနိုင်မှာတော့ဟုတ်တယ်ပြောင်းတဲ့လူကနိုင်ကြီးပဲအဲ့ဒါမမောင်လှကရှေ့ဘက်ဆောင်းတန်းကနေဓာတ်လီကနဲ့တက်လာတယ်ဦးစင်းလှကလည်းသူ့မယ်တော်ကြီးအထူးဝယ်ပေးထားတဲ့အကောင်းဆုံးသင်္ကန်းပြောင်ပြောင်လဲလဲကလေးယုံပြီးတော့ခေါင်းကိုလည်းပြောင်းစိမ့်နေအောင်ရိတ်ပြီးတော့တောင်ဘက်မုတ်ဓာတ်လီကကနေတက်ချလာတက်ချပြီးတော့အလှပြိုင်မဲ့စင်မြင့်မော်တက်လာတာပေါ့စင်မြင့်မော်လည်းရောက်ရောဦးစင်းလှကမမောင်လှကိုကပ်ပြီးတော့တူတူပြောလိုက်တယ်သူများလှဲထားတဲ့အမိုက်တီကျုံတဲ့ကောင်အများအလှလာပြိုင်ကျင်သေးတယ်ဒီလိုပြလိုက်တော့ကျန်တဲ့လူတွေကတော့ဘယ်သိမှာတော့သူတို့ကတော့အတိတ်ကိုပြန်ပြီးတော့အမှတ်ရတယ်ဦးစင်းလှလေးကလည်းတရားတွေဘာတွေအားထုတ်အတိတ်ဘဝကိုလည်းပြန်မြင်တဲ့ဉာဏ်လေးရှိတော့အရင်ဘဝကဘယ်ဘဝကလာတယ်ဆိုတာသိတယ်မမောင်လှကလည်းပဲဇာတိတ္တရဉာဏ်လို့ခေါ်တဲ့အရင်ဘဝဘယ်ဘဝလာတယ်ဆိုတာဟိုတော့မသိတာမှဦးစင်းလှမြင်လိုက်တာနဲ့တန်ဖြတ်ကနေဆိုပြီးတော့ဟောငါအရင်ဘဝကတော့ငါဘယ်ဘဝကလာတာပါလားဖြတ်ကနေတန်းပြီးတော့သိသွားတယ်စင်မြင့်မော်လည်းရောက်ရော ခုသားတို့သမီးတွေအခုစင်မြင့်မှာကျတော့ဘယ်ဘွားလာတော့တည်လားမတည်သေးရင်မနေ့ကဖုံဖုံဟောတယ်လို့ပဲတရားကိုတရားအားထုတ်ရမှာနော်အဲ့ဒီလိုလည်းပြောလိုက်ရောမောင်မောင်လှကမျက်နှာလေးငယ်ပြီးတော့ညှိုးသွားတာပေါ့အဲ့ဒီအလှပြိုင်ပွဲဘယ်သူနိုင်မလို့မောင်မောင်လှနဲ့ဦးစင်လှဘယ်သူနိုင်မထင်တော့ဘာဖြစ်လို့တော့ပြောင်းလို့ကဲသွားပါပြီဖုံကြီးတွေကပြောင်းတာတစ်ခုတည်းနဲ့ပဲအနိုင်ယူနေရတော့တာနော်အဲ့ဒါအရင်ဘဝတုန်းကဥစဉ်လှနဲ့မမောင်လှနဲ့တောရွာတွေကဖုံကြီးကျောင်းတကျောင်းမှာတပားကဥစဉ်လှဖြစ်မဲ့ပုဂ္ဂိုလ်ကအဲ့ဒီကျောင်းရဲ့ကျောင်းနိုင်ဖုံကြီးအိုကြီးမမောင်လှဖြစ်မဲ့လို့အဲ့ဒီကျောင်းကကပ္ပိယကြီးအဲ့ဒါဥစဉ်အိုရဲ့နေတိုင်းဖရာရင်မြင်တော်မှာတမျက်စီတွေလှဲတယ်ဖုံကြီးကျောင်းဝင်းထဲမှာတမျက်စီတွေလှဲတယ်လှဲလို့ပုံထားတဲ့အမိုက်ပုံလေးတွေကိုကပ္ပိယကြီးကကျုံရတယ်အမိုက်ကျုံရတာပေါ့အဲ့ဒီလိုဖုံကြီးကျောင်းထဲမှာဇီရီရင်မြင်နေမှာအမိုက်လှဲခဲ့တဲ့ကုသိုလ်ကောင်းမှုကြောင့်ဥစဉ်လှကလည်းဒီဘက်မှာရုပ်အရန်ချောတယ်အဲ့ဒီမြို့မှာအချောဆုံးအဲ့ဒီနိုင်ငံမှာအဲ့ဒီခေတ်ကအချောဆုံးအလှဆုံးဖြစ်တယ်ဥစဉ်မောင်မောင်လှကလည်းအချောဆုံးဥစဉ်လှကလည်းအချောဆုံးဒါပေမဲ့ဥစဉ်လှကတမျက်စီကိုကိုယ်တိုင်အားရပါရပို့ပြီးတော့အားဆိုင်ပြီးတော့လှဲရတယ်မောင်မောင်လှကတော့အမှိုက်ကလေးကျုံယုံမဲ့ကျုံရတာဆိုတော့မောင်မောင်လှထဲဘယ်သူကပို့လှတော့ဥစဉ်လှကပို့လှတယ်ဘာလို့လှတာတော့ပြောင်းလို့မဟုတ်ပါဘူးတမျက်စီလှဲလို့ပါဘာလို့တဲ့တော့အရင်ဘဝကတော့တမျက်စီလှဲခဲ့တဲ့အတွက်ကြောင့်အချောအလှလေးဖြစ်ရတယ်ဟိုမမောင်လှကလည်းဘာလို့ချောတာတော့ဆိုရင်အမိုက်ကျုံခဲ့လို့ဘာဖြစ်လို့တဲ့တော့အမိုက်ကျုံခဲ့လို့အဲ့တော့တမျက်စီလှဲတဲ့ကုသိုလ်အမိုက်ကျုံရတဲ့ကုသိုလ်ဆိုတာရုပ်အစင်လှပစေတယ်ရုပ်အစင်ချောမောစေတယ်အဲ့တော့ဦးစင်းကြီးလှဲတဲ့အမိုက်တွေကိုဘုန်းကြီးအိုကြီးလှဲတဲ့အမိုက်တွေကိုကပ္ပိယကြီးကကျုံရတာဖြစ်တဲ့အတွက်ကြောင့်လှဲတဲ့သူကကျုံတဲ့သူတွေပို့ပြီးတော့ချောမသွားဘူးလားချောသွားတယ်လှဲလဲလှဲမယ်ကျုံလဲကျုံမယ်ဆိုရင်တော့နှစ်ထပ်ကွမ်းမချောဘူးလားနှစ်ထပ်ကွမ်းအကယ်ဒမီဖြစ်သွားမှာပေါ့နော်ဒါကြောင့်သားတို့သမီးတို့ရုပ်မလှခြင်းဘူးလားမှန်ပါတယ်ခင်ဗျာဆိုလိုက်ရုပ်လှခြင်းရင်တမျက်စီလဲအဲ့ဒါမှပဲမှတ်မိမှာနော်ဖုံဖုံဦးစိတ်ကိန်းတာစက်တဲ့ကြပြာမျိုးလေးပေါ့အလုတ်ဆိုတာကန်ဆိုတာအလုတ်ဆိုတာကန်ရိုးရိုးလေးပဲဆိုလိုက်တော့သားတို့သမီးတို့မှတ်မိဘူးလားမှတ်မိတယ်လူကြီးတွေကိုတိုင်တဲ့ဆောင်ပုတ်တွေနဲ့ဆိုတော့တရတူတို့မေ့ကုန်မှာတပုတ်လောက်ဆိုရင်တော့မှတ်မိမယ်များသွားရင်မမှတ်မိနိုင်တော့ဘူးဒါကြောင့်တမျက်စီလှဲရင်ရုပ်လှတယ်ရုပ်လှခြင်းရင်တမျက်စီလှဲသုံးခါဆိုလိုက်ရအောင်တမျက်စီလှဲရင်ရုပ်လှတယ်ရုပ်လှခြင်းရင်တမျက်စီလှဲပါရတဲ့မျိုးအိမ်မှာတမျက်စီလှဲရလားမလှဲဘူးလားအဲတမျက်စီမလှဲရင်တော့ရုပ်ဆိုးလိမ့်မယ်နောက်ဘဝကြာရင်ဒီဘဝလည်းပဲတဖြည်းဖြည်းနဲ့ရုပ်ကတိတ်လှမှာမဟုတ်တော့ဘူးเนาะအဲ့တော့အိမ်မှာလည်းတမျက်စီလှဲကြောင်းနေကြရလို့ရှိရင်လည်းတမျက်စီလှဲကိုစားတင်တဲ့ကြောင်းမှာအမိုက်တွေရှုပ်နေတာတွေ့လို့ရှိရင်လည်းတမျက်စီလေးလှဲပြီပေါ့အမိုက်ကလေးတွေတိရွက်ကလေးတွေကျွေနေတာတွေ့ရင်လည်းဘာလုပ်ရမှာလဲကောက်ရမယ်ခွေးချီးပုံတွေ့ရင်ရောဘာလုပ်ရမှာတော့ကျုံ့မှာခွေးကြီးပုံကျုံတာလည်းရုပ်လှတာနော်စက်ကူလေးသွားအောင်မယ်စက်ကူလေးသွားအောင်တော့သူများနင်းသွားတာဘယ်နဲ့လုံမတော့ဗါတဲ့အဲ့ဒါဖုံဖုံပြောမဲ့နားထောင်တခါတော့ဖုံဖုံတို့ရဲ့ဆရာတော်လေမဟာကန္တာယုံဆရာတော်တဲ့ဗါဆရာတော်တဲ့တော့ဆက်ကျန်းစာဦးဒီအများကြီးရေးထားတဲ့ဆရာတော်အဲ့ဒီဆရာတော်ဖျားကြီးကတန်ရှင်ကြီးကိုတိတ်ကြိုက်တယ်။ကျောင်းထဲမှာဥစင်းနဲ့ကိုရင်တွေလည်းအမြဲတမ်းတမျက်စီလဲခိုင်းတယ်။ခွေးချီးတွေလည်းကျုံခိုင်းတယ်။တန်ရှင်အမြဲတမ်းလှုပ်ခိုင်းတယ်။ကျောင်းကြီးကဧကအစိတ်လောက်ကျဲတယ်။ဧက25ဧကလောက်ကျဲတယ်။အကျယ်ကြီးပဲအဆောက်အဦပေါင်း100ကျော်လောက်ရှိတယ်။ဒါပေမဲ့အမှိုက်တစ်ခုမှမတွေ့ရဘူး။အဲ့ဒါတခါတလေခွေးချီးပုံလေးတွေဗာလေးတွေကိုရင်ကိုရင်လာအောင်လာအောင်ဆိုကိုရင်လေးကလက်ဦးလေးချီးပြီးလာတယ်။ကိုရင်ဒီမှာနတ်သမီးဒီမှာနတ်သမီးတဲ့။ဗားတဲ့တော့သမီးပါဗျာ။ခွေးချီးပုံလည်းညှိုးထိုးပြီးတော့ဗာပြောတော့ကိုရင်ဒီမှာနတ်သမီးတဲ့ခွေးကြီးပုံနဲ့နတ်သမီးနဲ့တူရလားတာရသမီးတို့ခုနေတော့နတ်သမီးလေးတယောက်ကိုဖက်ရမယ်ဒါမှမဟုတ်ရင်လည်းခွေးကြီးတစ်ပုံတစ်ပုံကျင်းရမယ်ဆိုရင်ဘာလုပ်မလို့အမှန်တိုင်းပြောလေအဲ့တော့နတ်သမီးလေးတယောက်ဖက်လို့ရှိရင်တော့လည်းနတ်သမီးတယောက်ပဲရမှာခွေးကြီးပုံကျင်းတော့နတ်သမီးတစ်ဖက်900ရမှာနော်အဲ့ဒါခွေးကြီးပုံကျင်းလို့ရှိရင်နတ်ပြည်မရောက်နိုင်ဘူးလား နတ်ပြည်ရောက်နေတယ်နတ်ပြည်ရလို့ရှိရင်နတ်သမီးတွေအများကြီးရမှာမလို့ဆရာတော်ကြီးကကိုရင်ဒီမှာခွေးနတ်သမီးနတ်သမီးလို့ပြောနတ်သမီးလို့ပြောမှာပဲကိုရင်ကလည်းခွေးချီကျုံးကျင်မှာပေါ့နော်ဘုံဘုံတို့ကြားမှာကျတော့ဖိုးသူတော်လေးလေးလည်းရှိတယ်ကဒုံလေးတွေတုံးထားတယ်အဝတ်ဖြူလေးဝတ်ထားတယ်သင်္ကန်းအစာဘာဝတ်ထားလဲအဝတ်ဖြူဝတ်ထားတယ်အဝတ်ဖြူလေးဝတ်ထားတယ်သူ့ကိုဖိုးသူတော်လို့ခေါ်တယ်ဖိုးသူတော်နဲ့တွေ့ရင်လည်းဆရာတော်ဖျားကြီးကအဲ့လိုပဲဖိုးသူတော်ဒီမှာနတ်သမီးနတ်သမီးဟာလာခွေးချီပုံသုံးပုံတွေ့ရင်ဖိုးသူတော်ဒီမှာနတ်သမီးသုံးယောက်နတ်သမီးသုံးယောက်တယ်ဆရာတော်ကြီးကနတ်သမီးလို့អော်လိုက်တယ်နဲ့ဖိုးသူတော်ကလည်းဟိုမှာកော်ပြသွားပြီးတော့ယူတော့တာပဲနတ်သမီးလို့ပြောရင်ငါတော့ခွေးကြီးပုံကျုံခိုင်းပြီဆိုတာမသိဘူးလားသိတယ်တားတို့သမီးတို့အိမ်မှာအမိုက်တွေဟိုကျွတ်ကျွတ်အိတ်တွေပဲဖြစ်ဖြစ်နေကြစည်းကုန်နေပဲကြီးလော်ကုန်နေအမိုက်တွေတွေ့လို့ရှိရင်ဘာလို့နှလုံးသွင်းလိုက်ရမှာလဲဟိုနတ်သမီးတွေနတ်သမီးတွေငါပွေ့ပြီးတော့ဖက်လိုက်မယ်ဆိုပြီးတော့အမိုက်တွေတွေ့ရင်လည်းအာရပါရကျုံတမျက်စီလည်းအာရပါရလဲအမိုက်တွေဟိုလွတ်ဒီလွတ်လွတ်သွားတော့မလှဲနဲ့ပေါ့နော်တမျက်စီနဲ့လှည့်ရမှာမဟုတ်ဘူးကိုကိုကိုလည်းတန့်ရှင်းရအများအားလုပ်ရမယ်အခုသားတို့သမီးတွေလက်သေးခြေသေးတွေဖြတ်ထားရဲ့လားလက်သေးတွေရှင်းနေတော့ကြီးတွေဝင်ပြီးတော့စားတဲ့အခါပါသွားလို့ရှိရင်ယောဂတွေရတတ်တယ်ခန္ဓာကိုယ်အခုတရားပွဲလာတဲ့ရေရောချိုးခဲ့ရဲ့လားအေးပတ်ပြီးသိလိမ့်မယ်နော်ဖုံးဖုံးတော့မချိုးခဲ့ဘူးကြီးကတော့အဲ့ဒါတနေ့တခါတော့မမှန်ချိုးပေါ့အကိုခန္ဓာကိုတန်တန်ရှင်းရှင်းလုံးမှာသားတို့သမီးတို့လှမှာငကောကဘလောက်ပဲလှလာအပြင်းထူပြီးတော့ရေမချိုးဘူးတခါမလိမ့်ဘူးဆိုရင်မလှတော့ဘူးညံလဲပဲမကောင်းတော့ဘူးသားတို့သမီးတို့ညံမထက်ရှင်ဘူးလားညံထက်ရှင်ကိုတန်ရှင်းအောင်နေရတယ်သားတို့သမီးတို့အရှင်သာရိပုတ္တရာဆိုတာကြားဘူးလားမြတ်စွာဘုရားပြီးလို့ရှိရင်ပညာအရာမှာအသာဆုံးပဲအတော်ဆုံးပဲနော်တနေ့ကြတော့အဲ့ဒီအရှင်မြတ်ကြီးကယဟန္တာအရှင်မြတ်ကြီးကလိုင်ကူတစ်ခုမှာလိုင်ကူတစ်ခုရဲ့ရှေ့နားလေးမှာထိုင်းပြီးတော့ဖလားသမဘတ်တွေဝင်စားနေတယ်။ရှေ့မှာအမိုက်တွေရှုပ်နေတဲ့နဲ့အမိုက်မကြုံဘူး။အဲ့ဒီမှာမြတ်စွာဘုရားကရောက်လာပြီးတော့"အော်ငါသားတာရီပုဒ်တော်တမျက်စီအမိုက်တွေလည်းမကြုံပါလားရှုပ်ပွားနေတာပဲ။ဆုံးမလိုက်ဦးမှာပဲဆိုတော့အမိုက်ပုံထဲမှာခြေတော်ရာကြီးချထားလိုက်တယ်။ဘာချလိုက်တယ်ဦး။အမိုက်ပုံထဲမှာမြတ်စွာဘုရားနင်းလိုက်တော့ခြေရာထင်သွားတာပေါ့။မြင်စီခြင်းမှပဲခြေရာကထင်တယ်။အဲ့ဒါရှင်သာရိပုတ္တရာကဖလားသမဘဝင်စားပြီးတော့ထလာသာရုသမီးတို့နားလည်အောင်ပြောရင်တရားထိုင်ပြီးတော့မျက်လုံးလေးဖွင့်လေကြည့်လိုက်ရောမြတ်စွာဘုရားရဲ့ခြေရာကြီးတွေ့လိုက်တယ်ခြေတော်ရာကြီးလည်းတွေ့ဟာကြောက်သွားတာပေါ့ဟာမြတ်စွာဘုရားငါးစီကြွားလာပါလားငါအမိုက်တွေမလဲပဲထားတာတမျက်စီမလဲပဲထားတာမြတ်စွာဘုရားတိသွားပြီငါတမျက်စီမလဲတာကိုဆုံးမတဲ့အနေနဲ့ခြေတော်ရာချသွားတာပဲဆိုပြီးတော့ခြေတော်ရာကိုရှစ်ခိုးပြီးတော့ငါအပြစ်ကိုငါဝန်ခံမှာပဲဆိုပြီးတော့ဘုရားစီသွားတော်တော့မှမြတ်စွာဘုရားရှင်ကခြေသားသာရိပုတ္တရာငါဘုရားလို့မင်းမြတ်တဲ့ပုဂ္ဂိုလ်ရဲ့အနီးနားမှာနေနေပြီးတော့အမိုက်တောင်မှမကျုံးပါလားတမျက်စီတောင်မှမလှဲပါလားဆိုပြီးတော့အရှင်သာရိပုတ္တရာကိုကဲ့ရဲ့တယ်တဲ့မြတ်စွာဘုရားကတမျက်စီလှဲတာကြိုက်လားမလှဲတာကြိုက်လားသာရုသမီးတို့အယူအမြင်မပြောနဲ့အရှင်သာရိပုတ္တရာဆိုတာယဟန္တာအရှင်မြတ်ကြီးဉာဏ်ပညာအရာမှာလည်းမြတ်စွာဘုရားပြီးရင်အသာဆုံးအဲ့ဒီလိုပုဂ္ဂိုလ်တူပုဂ္ဂိုလ်မြတ်အစင်းမြတ်တဲ့ပုဂ္ဂိုလ်ကြီးတောင်မှတမျက်စီမလှဲရင်မြတ်စွာဘုရားကအပြစ်ပြောတယ်ဒီတော့သာရုသမီးတို့ကလေးတွေနဲ့လှဲရမှာလားအရင်လူကြီးတွေရောလှဲရမှာလားကလေးရောလူကြီးရောလှရမှာအရင်အဖေနဲ့အမေတမစီလှရမှာပြင်းနေဘယ်လိုပြောမလို့ခုနကပုံမြင်လေးပြန်ပြပြလိုက်မြတ်စွာဘုရားကအရှင်သာရိပုတ္တရာကိုတမစီမလဲလို့ခြေတော်ရာချပြီးတော့ဆုံးမဘူးတဲ့အဖေဖေတမစီလှပါမိမေတမစီလှပါပြန်ပြောပါလားခုနကကြပြလေးပြန်ဆိုပါအောင်တမစီလှရင်ကျုပ်လာခြင်းတမျက်စီလဲလှဲရမယ်ပြီးတော့ဒေါသလည်းမကြည့်ရဘူးတဲ့တားတို့သမီးတို့အိမ်မှာဒေါသကြည့်လားအိမ်မှာညီကိုချင်းချင်းဆော့တဲ့အခါကျတော့မကျေနပ်တဲ့အခါကျတော့တယောက်နဲ့တယောက်မချဘူးလားအယုတ်တွေဘာတွေမလူဘူးလားဆော့ပလော်တွေဘာတွေမတီးဘူးလားအဲ့ဒါဆိုရင်ရုပ်ဆိုးမှလားရုပ်လှမှလားတားတို့သမီးတို့ရုပ်ဆိုးခြင်းလားရုပ်လှခြင်းလားရုပ်လှခြင်းလဲဆိုရင်ဒေါသမကြည့်နဲ့ရံမဖြစ်နဲ့ဘာမဟုတ်တာလေးနဲ့စိတ်မဆိုးနဲ့စိတ်မတူနဲ့တမီးတို့ဆိုလို့ရှိရင်လည်းစိတ်မကောက်နဲ့ပေါ့စိတ်ကောက်လို့ရှိရင်လှပါဦးမလားမလှပါဘူးမျက်စောင်းလေးထိုးတော့နှာခမ်းလေးမဲ့လို့နှာခမ်းကလည်းရှုံလို့အဲ့တော့မလှတော့ဘူးဒါကြောင့်လှခြင်းလို့ရှိရင်ဒေါသလည်းမကြီးနဲ့ခုတနေ့ကရုပ်လှခြင်းဘာလုပ်ရမယ်လို့ဟောခဲ့တယ်ဖုံဖုံဟောရေလှူရမယ်လို့လည်းမပြောခဲ့ဘူးလားအဲ့ဒါရေလှူရင်လည်းပဲရုပ်လှတာပဲကဲနတ်ပုံမြင်လေးတစ်ခုပြောဦးမယ်တရေတရောင်တရေချောင်းတားရတယ်မြတ်တရေကြောင့်တိတ်နာထောင်ကျင်တာပဲနော် ဒီနေ့ပြောမဲ့တရားတရားလေးကမဟုတ်ဘူးကြံကြောင်းတရားအဲ့တော့နားပိတ်မထားနဲ့တော့ဟိုကြောက်စရာကြီးပြောမှာမဟုတ်ဘူးချစ်စရာကြီးအဲ့ဒီတရားကသိချစ်ဖို့ကောင်းတာကြံကြောင်းဆိုတာဟိုသားတော်သမီးတို့ပြောတယ်ဟိုကြံကြောင်းမဟုတ်ဘူးကြံချောင်းကြံကြောင်းစားဘူးတယ်မလားကြိုက်စားလို့လည်းရတယ်လေချိုးတယ်လေအဲ့ဒီကြံတကြားချက်တဲ့ကြံနော်အဲ့တော့အဲ့ဒီတရေကြီးမှာကလေဟိုကြံငင်းကြီး25ဧကလောက်ရှိတယ်ဧက20ဧကအစိတ်လောက်ကြံငင်းကြီးကအကျယ်ကြီးပဲတမျောတစ်ခေါက်ကြီးပဲအဆုံးကိုမမြင်ရတော့ဘူးအဲ့ဒါကြံချောင်းကြီးတွေကလည်းငရုတ်ချက်ပွက်ကြီးလောက်တုတ်တယ်တဲ့အကြီးကြီးတွေပဲနော်ကြံချောင်းကြီးကလည်းမဲမှောင်းနေတာပဲအရန်ချိုးတာပဲတဲ့ဒါပေမဲ့လို့အဲ့ဒီတရေကသူ့ပိုင်တဲ့ကြံကိုသွားပြီးတော့ချိုးမယ်ဆိုတာနဲ့အဲ့ဒီကြံချောင်းကြီးကသူ့ကိုလိုက်ရိုက်တယ်တဲ့နော်ကြံချောင်းကိုချိုးလို့မရဘူးအဲ့ဒီကြံချောင်းကြီးကသူ့မျက်နှာကိုရိုက်ခန္ဓာကိုယ်ကိုရိုက်တခါတည်းပက်လက်လိုက်ပြီးတော့မူးမေ့သွားအဲ့ဒါမူးမေ့ခေါင်းတွေဘာတွေနောက်သွားတွေးတွေဘာတွေထွက်သွားပြီးတော့ပြန်ထားပြီးတော့ဘိုက်ကလည်းဆားတာ우ဘိုက်ဆားတော့သူ့မှာစားစရာကလည်းဒီကြံမဲ့ရှိတော့ကြံကိုသွားချိုးမယ်ဆိုပြီးတော့ကြံရှိကိုမျက်နှာလေးမူးကြံမင်းသားလေးလည်းရောက်အဲ့ဒီကြံမင်းကသူ့ကိုရိုက်ချတပြန်းပြန်းနဲ့လိုက်ရိုက်တော့ကြံအရွက်တွေကအချွန်လေးနဲ့ထိုးပြီးတော့စူးတွေးတွေထွက်ကြံချောင်းကြီးကလည်းတုတ်တော့အရိုက်ခံရတော့ခေါင်းတွေမူးခန္ဓာကိုယ်လည်းနာကျင်မူးမေ့ပြီးတော့လဲသွားပြန်ထောင်လိုက်ကြံချူးမဲ့လိုက်ရိုက်လိုက်အဲ့ဒီနဲ့သူကကြံစားလို့ကိုမရဘူးကြံချောင်းကြီးရဲ့ရိုက်တာကိုပဲအမြဲတမ်းခံနေရတယ်အဲ့ဒါဘာကြောင့်မလို့ဒီလိုဖြစ်ရလဲဆိုတာ तू ကမသိဘူးတနေ့ကျတော့ဟိုတနေ့ကပြောတယ်အရှင်မဟာမောက်ကလန်ဆိုတဲ့မထေရမြတ်ကြီးကသွားခံကြွရင်လည်းအဲ့ဒီတရေကိုတွေ့တယ်တွေ့တော့အော်ဒီတရေတနာစရာကောင်းလိုက်တာသူခမညာဘိုက်ရမ်းဆာနေတာပဲကြံကိုသွားချူးလို့လည်းမရဘူးချူးလိုက်တိုင်းကြံမင်းကြီးကသူ့ကိုအတင်းဝိုင်းရိုက်ကြတယ်ဘာကြောင့်များဖြစ်တာပါလဲလို့စဉ်းစားကြည့်လိုက်သူ့ရဲ့အရင်ဘဝတုန်းကအကုသိုလ်ကံတစ်ခုကိုသွားပြီးတော့တွေ့တယ်။တွေ့တော့မှအဲ့ဒီတရေကြီးကအရှင်ဘုရားတပည့်တော်ကိုကယ်တော်မူပါဘုရားဘိုက်တည်းလဲဆာလှပါပြီ။တပည့်တော်ကြံမင်းချိုးလိုက်တိုင်းကြံမင်းကတပည့်တော်ကိုလိုက်ရိုက်လို့တပည့်တော်ဘလို့မှစားလို့မရပဲဖြစ်နေပါတယ်။အရှင်ဘုရားကယ်တော်မူပါ။အဲ့တော့မှရှင်မမောက်ကလန်ကသင်လောက်ခဲ့တဲ့အတိုင်းဖြစ်တာပဲ။ဟိုတနေ့ကပြောသလိုပေါ့အလုံမကောင်းကံမကောင်းအလုံမကောင်းအကျိုးပေးမကောင်းအလုံမကောင်းတော့ကံမကောင်းဘူးကံမကောင်းတော့အကျိုးပေးလည်းမကောင်းတော့ဘူးရှင်ဖျားတပည့်တော်ဘယ်လိုကံနေကြမလို့ဒီလိုဒုက္ခတွေဖြစ်ရပါလဲဖျားတပည့်တော်လောက်ဒုက္ခကြီးတဲ့သူတော့လောကကြီးရှိမဲ့တောင်မထင်တော့ပါဘူးဖျားနဲ့မျက်ရည်တွေကျပြီးတော့ငိုပြီးလျှောက်တာပေါ့အဲ့တော့မှအရှင်မဟာမောက်ကလန်မထေရမြတ်ကြီးကတကားတော်တရေတဲ့အရင်ဘဝတုန်းကတကားတော်ကခကြီးတစ်ခုသွားရင်လည်းကြံစည်တစ်စည်းထမ်းလာတယ်ကြံပင်ကြံနေ10ချောင်း15ချောင်းလောက်စီထားတဲ့ကြံစည်ကြီးထမ်းလာတယ်ထမ်းလိုက်ရင်လည်းကြံချောင်းလေးတစ်ချောင်းစုပ်လာတယ်ကြံချောင်းလေးဝါစားလာတယ်အဲ့ဒီအချိန်မှာနောက်ကကလေးခြီထားတဲ့တကားတယောက်ကလည်းတင့်နောက်ကကပ်ပါလာတယ်ကပ်ပါတော့ကလေးလေးကရှေ့ကလူကြီးစီမှာကြံချောင်းလေးလည်းတွေ့တယ်ရှေ့ကလူကြီးကလည်းကြံနေတချို့ချို့နဲ့ဝါစားနေတာမြင်တော့ကလေးကလည်းကြံစားခြင်းနဲ့စားခြင်းတော့ဖေဖေကြီးအဲ့ဒီကြံတောင်းပေးပါအဲ့ဒီကြံစားခြင်းနဲ့အဲ့ဒီကြံလေးမှာတသားစားခြင်းနဲ့ဆိုပြီးတော့ငိုပြီးပြောတယ်ငိုပြီးပြောတော့တကားအဲ့ဒီသူ့ဖေကလည်းပဲမိတ်ဆွေကြီးကျွန်တော်သားလေးလည်းကြံစားခြင်းတော့အရန်ငိုနေပါတယ်။ကြံပိုင်းလေးတစ်ပိုင်းလောက်ကြံပြိုင်လေးတစ်ဖက်လောက်တော့ပေးပါဦး။ပြောတော့ဟိုကလှူရမှဝါဒနာမပါဘူး။နှမျောတယ်။နှမျောတော့မပေးခြင်းဘူး။မျက်စောင်းလေးခဲပြီးကြည့်တော့ရှေ့ဆက်သွား။ခလေးကအော်ငိုနောက်ဆုံးတော့အာကောင်ချစ်ပြီးတော့ကိုငိုတာ။အဲ့တော့အဖေကလည်းကိုသားလေးငိုတယ်ဆိုတော့ဝမ်းနေတာပေါ့မခံစားနိုင်တော့ဘူး။ตาရေတိတ်ပါခွင်တိတ်ပါခွင်ဘလို့ပဲပြုတ်ပြောမရဘူး။ตาအတင်းငိုတာပဲ။နောက်ဆုံးတော့အတန်တောင်မထွက်တော့ဘူးငိုတာ။အဲ့ဒါနဲ့မိတ်ဆွေရေကြည့်ပါအောင်ကျွန်တော်သားလေးလည်းအတန်တော်မထွက်တော့ဘူးကြံချောင်းလေးစားကျင်လို့နည်းနည်းလေးဖြစ်ဖြစ်ပေးပါလက်တစိလေးလောက်ဖြစ်ဖြစ်ပေးပါအဲ့တော့မှခလေးလည်းအတန်မထွက်တော့မြင်တော့မပေးလို့ရှိရင်လည်းဆက်ပြီးတော့တောင်းလေးမှဆိုတော့စိတ်တူတာနဲ့ခြေတော်လေးပါလေးဆောက်မျက်ဆောင်လေးပါလေးထုတ်ပြီးတော့ကြံပန်းလေးတစ်ပိုင်းကိုနောက်ပြန်ပြစ်ပေးလိုက်တယ်တဲ့တဲ့မပေးဘဲနဲ့ဘယ်လိုပေးလိုက်တော့နောက်ပြန်ပြစ်ပေးလိုက်တာကြံချောင်းရော့ဖို့ဒီလောက်တော့မှငက်နေတဲ့ကောင်လေးစားကြဆိုပြီးတော့အကြီးပြီးတာလည်းမဟုတ်တပိုင်းပဲနော်အဲ့ဒါနဲ့ကလေးလေးကလည်းကြံပန်းလေးစားတော့အငိုတိတ်သွားတာပေါ့အဲ့ဒါစေတနာမပါဘဲနဲ့ကြံချောင်းကိုနောက်ပြန်ပေးခဲ့တဲ့အကုသိုလ်ကြောင့်သူဟိုကြံလှူတဲ့အတွက်ကြောင့်တော့ကြံကင်းကြီးပိုင်ပါတယ်တဲ့ဒါပေမဲ့မယုံမသိမလေးမစားနဲ့နောက်ပြန်ပြစ်ပေးခဲ့တဲ့အတွက်ကြောင့်အကျိုးပေးတဲ့ဘွားကြောင့်အဲ့ဒီကြံချောင်းလေးကိုရှေ့တက်တက်နေယူစားလို့ရလားမရဘူးအဲ့ဒါနဲ့ရှင်မမောက်ကလန်ကဟဲ့တရေမင်းဒီတိုင်းပဲရှေ့တဲ့တဲ့သွားပြီးတော့ချိုးလို့တော့ကြံချောင်းလေးတစ်ချောင်းမှချိုးလို့ရမှာမဟုတ်ဘူးနောက်ပြန်သွားပြီးတော့ချိုးမှရလိမ့်မယ်အဲ့ဒါနဲ့တရေလည်းကစမ်းကြည့်လိုက်မှဟုတ်တော့ရှိမဟုတ်တော့ရှိဘုန်းကြီးကတော့မညာလောက်ပါဘူးလေဆိုပြီးတော့အဲ့ဒါနဲ့နောက်ပြန်လေးဆုပ်ပြီးတော့ကြံချောင်းကိုဘယ်လိုချိုးတော့နောက်ပြန်ချိုးတာနော်နောက်ပြန်ချိုးလိုက်တော့မှအဲ့ဒါမှကြံချောင်းကပါလာပြီးတော့ယူပြီးတော့ကြံရည်ဆုပ်လို့ရတယ်ကြံစားလို့ရတယ်အဲ့ဒါနဲ့ရှင်ဖျားအရှင်ဖျားသိကျေးဇူးတင်တာပဲကြံချောင်းလေးလေးလှူလိုက်ပြည့်စီဆုပ်ပြီးတော့ကြံမင်းလေးနောက်ပြန်ချိုး15ချောင်း120လောက်ချိုးပြီးတော့စီးပြီးတော့ရှင်မမောက်ကလန်ကိုလှူရှင်မမောက်ကလန်ကလည်းကဲကဲမင်းကိုယ်တိုင်ပဲပယ်လာခဲ့ဆိုပြီးတော့အရှင်မြတ်ကြီးကရှေ့ရကြွားနောက်ကတရေကကြံစည်းထမ်းပြီးတော့လိုက်ကျောင်းရောက်တော့မှဖះကိုကဲတရေသင်ကိုယ်တိုင်ကတ်ဆိုပြီးတော့တရေကလည်း မြတ်စွာဘုရားကိုကြံစီကတ္တမမြတ်စွာဘုရားအကြောင်းမှရှိတဲ့တန်ခါးလေးနဲ့ခွဲပြီးတော့ကြံမန်းကလေးတပိုင်းစီဖုံးပေးလိုက်ကြတယ်ပြီးတော့ကြံလှူရတဲ့အကျိုးအနိသင်လည်းတရားလေးဟောပြလိုက်တော့တရေလည်းကြံကြောင်းတရေလည်းပဲဝမ်းသာသွားတယ်တဲ့အဲ့ဒီနောက်ပိုင်းကျတော့သူကကြံကိုဘယ်လိုချိုးစားမယ်ဆိုတာသိတော့နောက်ပြန်ချိုးချိုးပြီးတော့စားသွားတဲ့တကြောင်တသက်လုံးကြံမငတ်တော့ဘူးတဲ့အဲ့ဒီဘုရားသေးတ မြတ်စွာဘုရားမို့ရှင်မင်းကြီးစီလည်းရောက်ရောပုံမှန်တန်ဒီဆိုတာချောတော့ချောပါတယ်ရှင်မင်းကြီးဒါပေမဲ့ဒေါသသိကြီးတာပဲမာနသိကြီးတာပဲသူ့ကိုလက္ခဏာကြီးကိုလာတဲ့ကျွန်တော်မျိုးတို့ကိုစက်တရေမရှိဘူးအိမ်ပေါ်မှာထားတာစက်တရေမရှိဘူးဆိုပြီးတော့အရင်ပြင်ကိုကန်နီးကြီးလိုက်ပါတယ်တဲ့ကျွန်တော်မျိုးတို့လည်းစိတ်ညစ်နေကြီးလိုက်တာဆိုပြီးတော့ပုံလိုက်တယ်ရှောက်ကြတာပေါ့နော်အဲ့ဒါနဲ့ရှင်မင်းကြီးကလည်းအော်ဒီလောက်တောင်မှယုတ်ကလေးယုတ်ကတော့အတင်းတင်းလှပါတယ်စိတ်ထားဆိုးတယ်ဆိုတော့လည်းစိတ်မဝင်စားတော့ပါဘူးဆိုပြီးတော့ရှင်မင်းကြီးကလည်းမယူတော့ဘူးပေါ့အဲ့ဒါနဲ့ရှင်မင်းကြီးရဲ့စစ်သူကြီးစစ်သူကြီးဆိုတာသိတယ်မလားဟိုစစ်တပ်ရဲ့အကြီးအကဲပေါ့နော်အဲ့ဒီစစ်သူကြီးကိုပဲတထိပ်ကြီးကနေပြီးတော့သူ့သမီးကိုပေးလိုက်ရတယ်ဒါပေမဲ့အုံမန်တန်ဒီကမကြည်နပ်ဘူးငါ့ကိုအဆက်ခွဲတဲ့ရှင်မင်းတွေ့ကြသေးတာပေါ့ယူမယ်ဆိုပြီးတော့လာစုံစမ်းတယ်ပြီးတော့မှစိတ်ထားပုတ်တယ်စက်တည်းရေမရှိဘူးဆိုပြီးတော့ငါ့ကိုမယူတနေ့တော့ဒင်ကောင်းကောင်းသိမယ်ဆိုပြီးတော့သူကလည်းစိတ်ထဲနဲ့ကြိတ်ပြီးတော့ပညာပြမယ်ဆိုပြီးတော့ကြံစီထားတာတနေ့ကျတော့တစားမုန်းလိုက်ပြီးနေနက်ခတ်ပွဲကြီးကျင်းပပွဲလန်းသဘင်ကြီးကျင်းပတော့ရှင်ဘယံကလည်းတိုင်းခမ်းလှဲ့လေတယ်အမတ်ကြီးတွေရောတထေးတွေရောမူမတ်တွေရောအများကြီးပါတာပေါ့အချမ်းရံနေနဲ့ဦးစီးပုံမောင်းနေနဲ့ဆင်ကြီးတွေစီးပြီးတော့တိုင်းပြည်လှဲ့လှဲ့လာတယ်အဲ့လိုနဲ့စစ်သူကြီးအိမ်ရှိကိုရောက်လာတယ်ရောက်လာတဲ့အခါကျတော့အဲ့ဒီမှာအုံမာတန်တည်းကဒီတခါတော့ငါအကွက်ဝင်ပြီဆိုပြီးတော့ပရင်မောက်ကနေချောင်းကြည့်လိုက်တယ်တကူလုံးလည်းပဲလှပအောင်ပြင်ဆင်ထားတယ်ဒီနေ့ရှင်မင်းတိုင်းကလှဲ့လိုက်မယ်ဆိုတာသိတော့တနေ့လုံးလှအောင်ပြင်ထားတယ်တနေ့လုံးမှန်ရှိရကိုမခွာတော့ပြင်ထားတယ်တေချာကိုဖီးလိမ့်ပြင်ဆင်ပြီးတော့ဗရင်မောက်ကနေလှမ်းကြည့်ပြီးတော့ရှင်မင်းကြီးလည်းပဲဟိုကြီးတကြီးနဲ့တိုက်တယ်ကိုလည်းမော့လဲကြည့်လိုက်ရောအဲ့ဒီမှာရှင်မင်းကြီးနဲ့သူ့ကိုလှမ်းကြည့်တယ်သူကလှလှပပလေးပြုံးပြလိုက်တယ်အဲ့ဒါအုံမာတန်တည်းရဲ့အလှအုံမာတန်တည်းရဲ့အပြုံးလေးလည်းမြင်ရှင်မင်းကြီးဆင်ပွားနေရင်နေခုံးကုန်တာပေါ့နှလုံးနေတုန်ကုန်တာပေါ့အသားတွေလည်းတဆက်ဆက်တုံသွေးတွေလည်းပူမျက်နှာတွေလည်းနီးရဲလိုက်ပြီးတော့ဘာတွေဖြစ်ကုန်မှန်းကိုမသိတော့ကဘာကြီးခြာခြာလဲဆိုတာလို့ပေါ့နော်ဘာလဲကဘာကြီးခြာခြာလဲတယောက်တည်းခြာခြာလဲဆိုလားဟုတ်လားအဲ့ဒါအဲ့ဒီမှာတီဝီမင်းကြီးလည်းဆင်ကြီးဘက်မှာတခါတည်းခြာခြာဆင်ကြီးကဟိုဘက်ဆင်ကြီးကတော့ရှေ့ကိုသွားနေတာအမှန်ကတော့ဒါပေမဲ့လို့သူ့စိတ်ထဲမှာဆင်ကြီးကဝိုင်းကြီးဘက်ဘက်ဒူဘူဘီလှဲ့နေလို့ထင်နေတာခေါင်းတွေလည်းမူးကုန်ပြီမျက်လုံးတွေလည်းဘလို့တွေဖြစ်ကုန်မှန်းကိုမသိတော့ဘူးအဲ့ဒါအုံမာဒန်ကြီးဘက်မော်ကြီးအုံမာဒန်ကြီးလည်းရှင်မင်းကြီးဟိုကြောင်ခြောက်ခြားဖြစ်နေတာကြည့်ပြီးတော့ကျေနပ်နေတာပီတိတွေဖြစ်နေတာတွေ့ပြီမလားတွေ့ပြီမလားဆိုပြီးတော့တခါတည်းသဘောတွေကြိုက်ပြီးတော့အမူအရာတွေအိုက်တဲ့နေအမျိုးမျိုးလောက်ပြတာပေါ့ထက်ထက်လို့ပေါ့နော်အဲ့ဒါအမူအရာတွေမျိုးမျက်လုံးလေးဟိုဘက်တောင်းကပ်ပြလိုက်ဒီဘက်တောင်းကပ်ပြလိုက်ခေါင်းလေးဟိုဘက်ဆောင်းလိုက်ဒီဘက်ဆောင်းလိုက်နေအဲ့ဒါလောက်ပြတော့ရှင်မင်းကြီးကပို့ပြီးတော့ခံစားနေရတာပေါ့အဲ့ဒါနဲ့ရှေ့ဆက်ပြီးတော့မသွားနိုင်ဘူးဆင်တိန်ကြီးပြဟာအမောင်းအမောင်းရှေ့ဆက်မှမောင်းနေတော့ငါတော့ဆင်ဘွားလိမ့်ကြတော့မယ်အဲ့တော့နန်းတော်ပြန်လာပဲကောင်းတယ်ဆိုတော့ဆင်ကြီးကိုနောက်ပြန်လှည့်အဲ့နန်းတော့လည်းရရောဘာမှလည်းမစားလည်းမစားတော့ဘူးဘာမှလည်းစကားမပြောတော့ဘူးစားလို့မဝင်အိတ်လို့မပြောဖြစ်သွားတာပေါ့အဲ့လိုနဲ့နန်းတော်မှာအစည်းအဝေးတွေဘာတွေရှိလို့ရှိရင်လဲရှင်မင်းကြီးကလာမတက်တော့ဘူးအဲ့ဒါရှင်မင်းကြီးကတနေ့နဲ့တနေ့ပိန့်တပိန့်ပိန့်တလိမ့်လိမ့်ဖြစ်လာတာပေါ့တိုင်းပြည်ကိုလည်းမအုပ်ချုပ်နိုင်တော့တိုင်းပြည်ကလည်းဆူဆူပူပူတွေဖြစ်လာတယ်နန်းတော်ကလည်းမညီမညွတ်တွေဖြစ်လာတယ်အဲ့ဒါနဲ့တိုင်းလူပြည်သားတွေကစီဝေးနောက်တော့စစ်သူကြီးကလည်းတိတော့တယ်အေကန္တာငါမိမကိုမြင်သွားလို့ကြွေသွားတာဖြစ်မယ်တေချာပေါက်တိလိုက်ပြီလေပြလိုက်တော့အမကြီးနဲ့အကလုံးတိုင်ပြီသူကလည်းစိတ်ထမ်းမုံမြတ်တဲ့ပုဂ္ဂိုလ်ဆိုတော့အုံမာတန်ဒီကိုရှင်မင်းကြီးကိုပဲဆက်သားလိုက်မယ်သူကတော့အနစ်နာခံလိုက်မယ်ဆိုပြီးတော့ဆုံးဖြတ်ထားတယ်ဒါပေမဲ့ဒီတိုင်းကြီးတောက်ပြီးတော့အရှင်မင်းကြီးကျွန်ုပ်ရဲ့ဇနီးအုံမာတန်ဒီကြောင့်ဒီလိုခံစားနေရတာကျွန်တော်မျိုးမကြည့်ရပါဘူးအုံမာတန်ဒီကိုပေးပါတယ်လို့ပြောလို့ရှင်ရှင်မင်းကြီးကသိခါကြမှာဘူးနော်သိခါကြမှာဆိုတော့အဲ့လိုဒါရဲ့ကြီးပြောလို့မကောင်းနိုင်ဘူးသူ့တပည့်ကိုခေါ်တယ်ဟဲ့အောင်လာခဲ့မင်းညံနေခင်ကြလို့ရှင်ဟိုတနေရာကညောင်မင်းကြီးကညောင်မင်းအခေါင်းထဲမှာသွားပြီးတော့ဝင်ပုန်းနေပုံပြီးတော့ငါတို့လာပြီးတော့မေးလို့ရှိရင်ဒီလိုပြောဆိုပြီးတော့တင်ပေးလိုက်တယ်။အဲ့ဒါနဲ့သူ့တပည့်ကလည်းညနေအစောကြီးသွားပြီးတော့တပည့်အခေါင်းထဲမှာဝင်ပုန်းနေတယ်။ညနေကျတော့စစ်သူကြီးနဲ့မူမတ်တွေဝင်ကြီးတွေအများကြီးခြံရံပြီးတော့လာတပည့်ဆောင်ရောက်တော့ညောင်မေဆောင်နဲ့ကြီးကိုမေးကြတာပေါ့။ဘေးတင်မေးကြတာ။နတ်မေးတာပေါ့လေ။အတင်ရုပ်ကစုံနဲ့မင်းကြီးကျွန်တော်တို့ရှင်မင်းကမစားနိုင်မအိတ်နိုင်နဲ့ဘာအလုံးမှလည်းမလုပ်နိုင်နဲ့တပိန်ပိန်တလိန်လိန်ဖြစ်နေပါတယ်။အဲ့ဒါဘာယောဂများဆွဲကပ်နေလို့ပါလေ။မေးတော့ညောင်မင်းထဲမှာအခေါင်းထဲမှာပုန်းနေတယ်။မင်းချင်းတယောက်ကလူလင်တယောက်ကယောက်ျားတယောက်ကအတန်ဖြက်ပြီးတော့ဗောလေအတန်တူးပြီးတော့သင်တို့မင်းကြီးခံစားနေရတဲ့ယောဂဟာတခြားယောဂမဟုတ်ပါဘူးအချစ်နာယောဂပါတဲ့အချစ်ယောဂပါ ပုံမှန်တန်ဒီကိုဆွဲလန်းနေတဲ့စိတ်ကြောင့်အခုလိုမစားနိုင်မအိနဲ့ယောဂဆွဲကပ်နေရတာပါပုံမှန်တန်ဒီကိုမှမရရင်တော့သင်တို့ရှင်မင်းကြီးပေးပါလိမ့်မယ်ဒါကြောင့်ရှင်မင်းကြီးအသက်မသေးခြင်းတော့ပုံမှန်တန်ဒီကိုမြန်မြန်ပေးလိုက်ကြပါပုံမှန်တန်ဒီနဲ့မြန်မြန်ပေးစားလိုက်ကြပါတဲ့အဲ့ဒီလိုပြောတော့မှကဲမူကြီးမကြီးတို့ရုပ်ကစိုးကြီးကတော့ဒီလိုပြောနေတယ်ဦးစင်းကဖုံးဖုံးကအဲ့ဒီမှာတွေးကြည့်တယ်အဲ့ဒီလူတွေကလည်းတော်တော်အားတဲ့လူတွေလို့နော်တပင်းကြီးကစကားပြောတယ်ဆိုမှတော့နောက်ကလှက်ပတ်ကြည့်တော့အခေါင်းထဲကလူများဝင်နေလားဘယ်သူမှမနောက်တာလဲလိုက်ကြည့်ဖို့မကောင်းဘူးလားခွလိုက်မကြည့်ပဲနဲ့ယုံတာပဲတာတို့တမီးတို့အိမ်ကပတ်ဝန်းကျင်မှာလဲအဖေတွေအမေတွေတို့ဦးကြီးတွေဒေါ်ကြီးတို့ဘယ်နဲ့လိုက်လိုက်မေးတဲ့လူတွေမရှိဘူးလားနောက်လိုက်မေးတဲ့လူတွေမရှိဘူးလားအဲ့ဒါလဲလို့လားအားလို့လားအဲ့တာတို့တမီးတို့ပြောတာဘုံဘုံပြောတာမဟုတ်ဘူးနော်အဲ့ဒါအခုဒီမှာရှင်မင်းကြီးရဲ့စစ်သူကြီးကတော့ဒါတမင်ပရိယေဆင်လိုက်တာပေါ့လေသူတိုင်းရဲ့ပြောလို့မကောင်းဘူးအဲ့ဒါနဲ့ရှင်မင်းကြီးဆိုတော့ရှင်မင်းကြီးယောဂဇုန်ကြီးကပြောနေပါတယ်သင်တို့ရှင်မင်းကြီးဟာပုံမှန်တန်ဒီကိုဆွဲလန်းတဲ့ယောဂကြောင့်မစားနိုင်မအိပ်နိုင်ဖြစ်နေတယ်လို့ပြောပါတယ်ဒါကြောင့်ရှင်မင်းကြီးကိုကျွန်ုပ်ရဲ့ဇနီးပုံမှန်တန်ဒီကိုပေးလှူပါတယ်ဆက်သပါတယ်အလှူခံမှာယူတော်မူပါဆိုတော့မှအဲ့ဒီမှာတိဝိမင်းကြီးကပြောတယ်အော်ငါပုံမှန်တန်ဒီကိုဆွဲလန်းနေတာရဲ့နတ်တွေတောင်တိကုံကြပြီလားတိကုံကြပါပြီရှင်မင်းကြီးအော်ငါမှဒီလိုမကောင်းတဲ့စိတ်တွေတဏှာရာဂစိတ်တွေလောဘစိတ်တွေဖြစ်နေတာဟာလောဘဆိုတာတရတသမီးတို့ဘာလဲလူကျင်တာကိုခေါ်တာနော်ဘာလောဘဆိုတာဗာလေလူကျင်တာဟိုကလူကျင်တရားလူကျင်လောဘအခုရှင်မင်းကြီးကဥမ္မာတန်ဒီဆိုတဲ့အချောအလှလေးကိုလူကျင်နေတာဗာဖြစ်နေတာလေလောဘဖြစ်နေတာအဲ့ဒီလောဘကြောင့်သူ့မှာဒုက္ခတွေရောက်နေတာအိုးငါလောဘဖြစ်တာနတ်တွေတောင်သိကုန်ပြီတော်ပြီမသိတော့ဘူးဆိုပြီးတော့စိတ်သူကြီးကပေးတာလည်းမယူတော့ပါဘူးစိတ်သူကြီးကအကြိမ်ကြိမ်ပေးပါတယ်ဥမ္မာတန်ဒီကိုယူပါရှင်မင်းကြီးကိုကျွန်ုပ်ကြီးကြီးပြူပြူနဲ့ပေးပါတယ်ဆိုပြီးတော့သူကမယူတော့ဘူးတဲ့မယူတော့ဘဲနဲ့နောက်ကိုသူ့စိတ်သူ့ပြန်ဆုံးมาပြီးတော့โอ้สึกกะลีสึกกะลีอิเทมะเต้เนสึกกะลีกะสึกจี้ဖြစ်တာสึกกะลีကောင်းမှာสึกจี้ကောင်းမှာอ๋อဒီโลภสึกกะลีตั้วပြီးအထင်သေးလို့မရဘူးဒီโลภสึกกะลีจี้จี้လာလို့ရှိရင်ငါဒုက္ခရောက်မှာဒီโลภสึกกะลีကိုเปယ်နိုင်မှာสึกကောင်းလေးတွေจี้ทွားလာမှာဆိုပြီးတော့ तू อ่ะไอ้สึกကိုเปယ်ပြီးတော့တိုင်းပြည်ကိုမင်းကျင်တရားနဲ့အညီအုပ်ချုပ်သွားပါတယ်တဲ့ตาတို့သမီးတို့ဥမ္မာတန်ဒီဘာလို့ချောတယ်လဲဆိုတော့မသိချင်ဘူးလားဘဝတစ်ခုတုန်းကဥမ္မာတန်ဒီရဲ့လေဟိုတနည်းမတ်စပယ်လူပဲအရန်ဆင်းရတဲ့မင်းကလေးဖြစ်ခဲ့တယ်တဲ့အရန်ဆင်းရတော့သူများတွေပွဲသွားတဲ့ခါကျတော့အဝတ်စားလေးတွေတောက်တောက်ပြောင်ပြောင်ဝတ်သွားတော့ तू ကလည်းဝတ်ချင်တာပေါ့ဆေးရောင်စုံဆိုးထားတဲ့အဝတ်ကလေးတွေအင်းကြီးတွေဝတ်တော့ तू ကလည်းဝတ်ချင်တယ်ဒါပေမဲ့သူ့မှာလည်းဝတ်စရာမရှိဘူးမရှိတော့သူ့အမေပြောတယ်မေမေသားတမီးကိုအဲ့ဒီလိုအဝတ်စားလေးတွေဝယ်ပေးပါအော်တမီးရဲ့မေမေတို့ကတနေ့လုံးမှတနေ့စားတာစားဖို့တော့မှအနေနဲ့ဝတ်နိုင်မှလည်းတမီးရဲ့ကဲဒါဆိုမေမေတမီးလေးအဝတ်လှလှလေးဝတ်ချင်လို့ကိုတထေးကြီးတရားရဲ့အိမ်မှာ၃နှစ်သွားပြီးတော့ကျွန်ခံမယ်ကျွန်ခံတဲ့ဆက်သူ့အိမ်မှာသူခိုင်းတာသူများအိမ်မှာခိုင်းတာသွားလောက်ရတာပေါ့နော်ရှိရမှာ၃နှစ်စကလုံးပေါ့အဲ့တော့၃နှစ်သွားပြီးတော့ကျွန်ခံမယ်အဲ့ဒါဆိုလို့ရှိရင်တော့ကျွန်ခံအဲ့ဒီအိမ်ကသမီးကိုတန်းထားတာနဲ့ဆေးဆိုးပန်းရိုက်အဝတ်စားလေးတွေတော့လှူမှာပေးလောက်ပါတယ်ဆိုတော့အမေကလည်းပဲသဘောတူတယ်ကဲငါသမီးလေးကတိတ်လှချင်နေတော့လေတိတ်ဝစ်ချင်နေတော့လေသွားလို့ပေါ့ဆိုတော့တထေးကြီးတရားအိမ်မှာ၃နှစ်သွားပြီးတော့ဘာလုပ်ရလဲကျွန်သွားခံရတယ်တော်ပြီးတော့အဲ့တထည်ကြီးခိုင်းတဲ့မှာအကုန်လောက်ရတာပေါ့အဲ့ဒါအလုတ်ကလည်းကြိုးကြိုးဆားဆားလို့စိတ်ကောင်းလေးရလဲရှိတော့သုံးနှစ်မပြည့်ခင်မှာပဲတထည်ကြီးကကဲဆက်ပြီးတော့မလုတ်ပါနဲ့သင်လိုချင်တဲ့အဝတ်တစုံဆေးဆိုးပန်းရိုက်အဝတ်လေးလှူပါပေးပါမယ်နောက်ထပ်အဝတ်အပိုတစုံလည်းပဲပေးပါမယ်ဆိုပြီးအဝတ်နှစ်ထည်ပေးလိုက်တယ်အဲ့ဒါနဲ့ပွဲလဲနီးရောကဲဒီညပွဲကြလို့ရှိရင်တော့ဒီအဝတ်ကလေးနဲ့အဝတ်ကလေးကလည်းအနီရောင်လေးတဲ့ဘာရောင်လေးတဲ့တုံးအနီရောင်အောက်ခံလေးကမှနှင်းစီပွင့်လေးတွေရောစပယ်ပွင့်လေးတွေလှလှပပလေးတွေရိုက်ထားတာအရန်လှတာပဲအဲ့ဒါလေးဒီညကြတော့ငါဒါလေးဝတ်ပြီးတော့ပွဲထဲမှာရှောက်လဲမယ်ဆိုပြီးတော့ရေစိတ်မှာရေကန်မှာသွားပြီးမြစ်ထဲမှာသွားပြီးတော့ရေချိုးတယ်အဲ့ဒီအဝတ်လေးနှစ်ထည့်ကိုမြစ်ကန်လေးပေါ်မှာပုံပြီးတော့တင်ထားတယ်ပြီးတော့ရေဆင်းချိုးတယ်ရေချိုးပြီးတော့ကန်ကုန်းမော်လည်းပြန်တက်လာပဲအဲ့ဒီချိန်မှာဖုန်ကြီးတစ်ပါးနဲ့သွားတွေ့တယ်ဖုန်ကြီးတစ်ပါးကလည်းကိုတုံလုံးကိုတုံလုံးဆိုပေမဲ့လို့သူ့သင်္ကန်းနေအပေါ်ကဝတ်ထားတဲ့သင်းပိုင်ရောဧကတိရောအောက်မှာဝတ်ထားတဲ့သင်းပိုင်တွေရောတခိုးတွေကလွတ်ယူသွားလို့တဲ့တခိုးကလည်းဖုန်ကြီးတောင်ချမ်းသာမပေးဘူးนครมาเปียงมาเลยสมมุติอะคุณติงงานมามาไม่ရှိတော့ปูเปียงွားล่ะบ่เนาะเอ้าเนี่ยอปัวเวชแล้วไม่ရှိอปัวแล้วกูตงลงออกบ้านแล้วกูตงลงเอ้าเนี่ยดีด้านนี้ชอบตอนนี้ก็ไม่ตื่นดอกบ่อูลิဆိုပြီးတော့เอ้าเนี่ยတွေ့တဲ့တိရွက်ကလေးတွေပတ်ပြီးတော့လာတာတိရွက်ကလေးတွေဟိုနှီးလေးတွေကြိုးလေးတွေနဲ့ฉีပြီးတော့ค้ามาปတ်လာတာပေါ့ตะโกလုံးတော့လည်းတိရွက်อวจีเวชလို့လည်းไม่ဖြစ်ဘူးလीค้ามาไม่เวชဘူးဆိုလည်းဟိုတန်းလန်းကြီးตွားနေတော့ไม่ကောင်းဘူးမလားအဲ့ဒါနဲ့တိရွက်ကလေးပဲတန်းစီချီပြီးတော့ပတ်ပြီးတော့အဲ့ဒါသူကလည်းပဲရှောက်လာတာပေါ့အဝတ်လူတဲ့လူနဲ့တွေ့ရင်တော့လည်းရမှာပေါ့ဒီအဲ့ဒါဥမ္မာတန်ဒီနဲ့အဲ့ဒီမှာနှစ်ယောက်ချင်းဆုံတော့တာပဲအဲ့ဒါနဲ့ဥမ္မာတန်အော်အရှင်မြတ်ကြီးယဟန်တော်တော်ကသူ့အသင်္ကန်းနေတခိုးလူသွားလို့ဖြစ်လိမ့်မယ်ထင်တယ် ငါမှလည်းအရင်ဘွားကဒါနနေခဲ့လို့သူများကိုမလှူခဲ့လို့ဒီဘွားမှဆင်းရဲတယ်။သူများလို့လှလှပပလေးမဝတ်နိုင်ဘူး။အဲ့တော့ငါ၃နှစ်လုံးလုံးအပင်ပန်းခံပြီးတော့ရတဲ့ဒီအဝတ်ကလေးပဲငါလှူလိုက်တော့မယ်။ဒါပေမဲ့ကိုဝတ်ဖို့ကလည်းခြံထားအောင်မှဖြစ်မယ်ဆိုတော့သူကအဝတ်ပိုင်းကိုတဝက်ဝက်ပြီးတော့လှူလိုက်တယ်။အနီးရောင်အဝတ်စားလေးတဝက်ဝက်ပြီးတော့မထေမြတ်ကိုလှူလိုက်တယ်။အဲ့ဒီယဟန်တော်ကအဲ့ဒီမှာအဝတ်ကလေးတွေရောက်ခြုံွယ်လေးတစ်ခုမှသွားပြီးတော့လဲရတာပေါ့။ဥမာတနည်းအလောင်းရှိမှသွားဥမာတနည်းမိန်းကလေးရှိမှသွားလဲလို့တော့ဘယ်ဖြစ်မှာလဲနော်။သိဗက်တီနဲ့ဆိုတော့လေအဲ့ဒါနဲ့ခြုံငွေလေးတစ်ခုမှတော့တိရက်တွေအကုန်လုံးချွတ်ချပြီးတော့မှဥမာဒန်နီအလောင်းမင်းကလေးလှူလိုက်တယ်မနှင်းစီဆိုပါတော့မနှင်းစီလှူလိုက်တယ်စေစိုးပန်းရဲ့အနီရောင်အဝဲကလေးကိုသူကဝတ်တယ်ဘုဒ္ဓအဝဲပန်းရဲ့သိအရှိကြီးမဟုတ်တော့ခါမှဒီအစွန်းတစ်ဖက်နဲ့ခါမှချီနောက်အစွန်းတစ်ဖက်ကတော့အပေါ်မှာပတ်လိုက်ရတာပေါ့နော်အဝဲစားတစ်ခုနဲ့အောက်ကအပေါ်ရောပတ်ရတာအဲ့ဒါနဲ့ခြုံထဲမှာတိရက်တွေချထားပြီးတော့အပြင်ထွက်ချလာတာပေါ့ထွက်ချလာတော့ဥမာမနှင်းစီကလှမ်းကြည့်လိုက်တော့ပေါ်သူ့လှူလိုက်တဲ့အဝဲကလေးဝတ်ပြီးတော့အရှင်မြတ်ကကြက်တကြီးရှိနေငကိုတော့ကအရှင်မြတ်ကတလောက်မချောဘူးဘယ်ချောမလဲတုံလုံးလေးဖြစ်နေတာဘူးနော်အဲ့တော့ငါလှူလိုက်တဲ့အနီရောင်အဝတ်ကလေးလေးဝက်လေအယောင်နေထွက်လာတယ်တက်လက်လက်တောက်ပါလာတယ်ကြီးစမောင်ထွက်ခါစားနေမင်းကြီးလိုပဲတိတ်ကိုတင့်ထရတာပဲတိတ်ကိုကြက်တကြီးရှိတာပဲသဘောရီကြာသွားတာပေါ့သူလှူလိုက်တဲ့အဝတ်ကလေးဝက်ပြီးတော့လှနေတာတွေ့တော့သဘောကြာသွားတော်ပြီငါလည်းပဲမလှကျင်တော့ပါဘူးငါဒီအဝတ်ကလေးဝက်လို့တညပဲလှမှာဒီတဘောပဲလှမှာတန်တရာတစ်ချောင်းလုံးဘဝတန်တရာတစ်ချောင်းလုံးဘဝတိုင်းဘဝတိုင်းလှအောင်ဒီအဝတ်ကလေးလေးလှူလိုက်မယ်ဆိုသူ့ကြံနေတဲ့အဝတ်ပိုင်းလေးတစ်ပိုင်းကိုလည်းလှူလိုက်ပါတယ်လှူလိုက်ပြီးတော့မနှင်းစီရဆူတောင်းတယ်ဒီလိုအစင်းလှပတဲ့အဝတ်ကလေးလှူရတဲ့ကုသိုလ်ကောင်းမှုကြောင့်ဖြစ်လျာဘွားလေးမှရုပ်အစင်းအယံချောပြရစီသူ့ကိုမြင်တဲ့ယောက်ျားတွေအကုန်လုံးမူးမေ့သွားလာအောင်ကိုချောပြရစီသူ့တဲ့ချောတဲ့မင်းကလေးလေးတယောက်မှမရှိပါစေနဲ့တဲ့သူကသူချောဖို့တဲ့ဆူတောင်းတာမဟုတ်သူများကိုလည်းပဲသူကဟိုဝန်တိုလိုက်သေးတယ်နော်သူ့တဲ့ချောတဲ့လူတယောက်မှမရှိပါစေနဲ့တဲ့သူသာလည်းအချောဆုံးဖြစ်ပါတယ်ဖြစ်ပါစီဟုတ်ရွာတရွာလုံးဒီတငယ်မအလှဆုံးဖြစ်ပါစေပေါ့သူကဆူတောင်းတာပေါ့နော်အဲ့ဒါနဲ့သူကအလှဆုံးအချောဆုံးဖြစ်ပြဆိုတော့ယဟန်တော်ကလည်းပဲကဲမနှင်းစီတော့မသိဘူးပေါ့လေကဲမင်းကလေးတောင်းတဲ့ဆုနဲ့ပြေးပါစေဆိုပြီးဆုပေးပြီးတော့ယဟန်တော်ကလည်းအဲ့ဒီအဝတ်နီလေးဝတ်ပြီးတော့ထွက်သွားတယ်တက်တလုံးဒီတိုင်းဝတ်မှာတော့မဟုတ်ဘူးနောက်တော့ဆေးပြန်ဆိုးမှာပေါ့နော်လောလောဆယ်တော့ဒီတိုင်းပဲအပွင့်လေးတွေနဲ့ပဲဝတ်သွားရတယ်အဲ့ဒီလိုယဟန်တော်တစ်ပါးကိုအဝတ်ပိုင်းလေးသူ့ဝတ်မဲ့အဝတ်ကလေးလှူရတဲ့ကုသိုလ်ကောင်းမှုကြောင့်ရုပ်အစင်ချောမောလှပါရခြင်းဖြစ်ပါတယ်ဒါဆိုရင်ခုနကတည်းကယုံလှခြင်းရင်တမျက်စီလဲဆိုတော့အခုယုံလှခြင်းရင်အဝတ်လှူလို့ပြောရမှာပေါ့။ဘုန်းကြီးတွေဆိုရင်တော့သင်္ကန်းလှူပါမှာပေါ့။တားတို့တမီးတို့အိမ်မှာငငယ်တော့ဝတ်ထားတဲ့အဝတ်တွေပါတယ်မရှိဘူးလား။ရှိတယ်အဲ့ဒါကိုယ့်ထက်ငယ်တဲ့ကလေးရှိတဲ့အိမ်ကနေပြီးတော့ဒီအဝတ်ကလေးလိုချင်လို့ဘာညာနဲ့တောင်းလို့ရှိရင်နှမျောမာလာပေးမှာလား။ပေးမှာကိုယ့်လောက်အဝတ်စားကောင်းကောင်းမဝတ်နဲ့တဲ့တငယ်ချင်းတွေပါတယ်ရှိလို့ရှိရင်လေကိုယ်ဝတ်ထားတဲ့ကိုယ်နေနေပါပါဝတ်ထားပြီးသားအဝတ်ကောင်းလေးတွေမပေးသင့်ဘူးလား။ပေးသင့်တယ်အဝတ်လှူလို့ရှိရင်ရုပ်စင်လှနိုင်နေဒါကြောင့်ဆိုလိုက်ပါအဝတ်လှူရင်ရုပ်လှတယ်ရုပ်လှခြင်းရင်အဝတ်လှူမေတ္တာရသမီးလည်းညံသိကောင်းတာပဲတစ်ခုပဲတန်လိုက်ရတယ်နောက်တစ်ခုဘယ်လိုဆိုရမလဲဆိုတာသိနေပြီနော်အဝတ်လှူရင်ရုပ်သုံးခါဆိုလိုက်အဝတ်လှူရင်ရုပ်လှတယ်အဲ့တော့လှခြင်းရဲ့အဝတ်လှူဆိုတဲ့အကြောင်းလေးလည်းဖုန်းကပြောခြင်းနဲ့နောက်တစ်ခုကလည်းခုနဥမာဒန်ဒီကိုမြင်လိုက်ရတော့တိဝိမင်းကြီးမူးမိတ်မသွားဘူးလားပုံနာတွေလည်းပဲခရောင်ချာချာပြည့်ပြီးတော့ထမင်းတွေပါတယ်ခေါင်းမတင်တဲ့အထိမဖြစ်ဘူးလားဖြစ်တယ်ဘာလို့ပြောခြင်းလဲဆိုတော့တားတို့သမီးတို့အခုတားတို့သမီးတို့အရွယ်ဆိုတာကပညာရှာမဲ့အရွယ်လားအချစ်ရှာမဲ့အရွယ်လားပညာရှာမဲ့အရွယ်ဆိုတော့ပညာရှာမှလားအချစ်ရှာမှလားအဲ့ပညာပဲရှာမှာနော်ဟိုကောင်မလေးရဲ့ချောလိုက်တာကွာချစ်လိုက်တာလားပြောရမှာလားမပြောဘူးဘယ်ကောင်မလေးဘယ်လောက်ထားလားမချစ်နဲ့နော်အဲ့တော့ဩငါတို့အရွယ်ပညာရှာရမယ့်အရွယ်ချစ်ရမယ့်အရွယ်မဟုတ်ဘူးလို့စဉ်းစားလိုက်စိတ်ကူးလိုက်ပြီးတော့မချစ်နဲ့ချစ်လို့ရှိရင်တော့ဘာဖြစ်မှာလဲဒုက္ခကြောင့်မခုနတိဝိမင်းကြီးမူးမေ့သွားတယ်လို့မူးမေ့မယ်ဟိုပုံနာတွေပေါင်ကြတဲ့ချင်းရင်လောင်းထဲတယ်လို့ဖြစ်ကုန်လိမ့်မယ်နော်အဲ့တော့ပညာရှာရမယ့်အရွယ်မှာရည်သားတွေပါတယ်ထားလို့ရှိရင်သားတို့သမီးတို့ပညာတွေလည်းထူးချွန်မှာမဟုတ်တော့ဘူး။စာတွေလည်းတော်မှာမဟုတ်တော့ဘူး။ဟဲ့လားဖုံဖုံကဘယ်နှတန်းအောင်ပြီးတော့ဘုန်းကြီးဝတ်တာတဲ့တော့။ဆယ်တန်းအောင်ပြီးတော့ဘုန်းကြီးဝတ်တာတက်ကတော်တွေဘာတွေဆက်မတက်တော့ဘူးပေါ့။အဲ့တော့ဆယ်တန်းအောင်ပြီးတဲ့အထိဖုံဖုံကရည်စားတယောက်မှမရှိဘူး။ယုံတယ်မလား။အဲ့ဖုံဖုံကလူပြိုဆစ်ဆစ်ရည်မရောဘူးဟုတ်တယ်သားတို့ပြောတာမှန်တယ်နော်။အဲ့ဒါဆယ်တန်းဖုံဖုံကလည်းဆုံးဖြတ်တယ်လေဆယ်တန်းမအောင်မချင်းကရည်စားမထားဘူးလို့ဆုံးဖြတ်ထားတာတားတို့သမီးတို့ဘယ်နှတန်းအောင်မှရည်စားထားမှာတော့ဟုတ်ပြီဆယ်တန်းအောင်မှထားခြင်းထားကြောင်းနေတော့မထားနဲ့နော်အဲ့ကြောင့်ဆိုလိုက်ပါဆယ်တန်းမအောင်ခင် ရည်သာမထားနေဆယ်တန်းမအောင်ခင်ရည်သာမထားနေရလားဆိုကြည့်ပါဦးတစ်ခါကိုကလေးကလေးအထင်မသေးနဲ့ဆိုတာရတယ်မလားအဲအဲ့ဒီအလိုက်ကလေးတိုင်းပြောတာဟိုဖုန်းဆရာတော်ဖျားကြီးရှေးဦးမေဆရာတော်ဖျားကြီးရဲ့ဆောင်ဘုတ်ကိုလိုက်ဖြတ်တာမဟုတ်ဘူးဒါတို့တပည့်တို့မှတ်မိလွယ်အောင်လို့ဆိုလိုက်ရည်သာရည်သာအခုမထားနေကြီးစားကစီးပြားဖြစ်တာကြီးစားထားရင်ဒုက္ခရောက်မယ်ဆွလိုက်ပါဦးကြီးစားကြီးစားအခုမထားနဲ့ကြီးစားကစီးပြားဖြစ်တာကြီးစားထားရင်ဒုက္ခရောက်မယ်ဆွလိုက်ပါဦးနောက်တစ်ခါကြီးစားကြီးစားအခုမထားနဲ့ยีซาก็สีบยาผิดตายีซาท้ายเห็นทุกข์ยောက်มาอะไรนี่ก็อแงนตริยะมั้ยเนาะဟုတ်ล่ะสีบยายีซาก็สีบยาผิดแล้วสรุปสีบยาสรุปว่าอလုံးล่ะอปยาล่ะอปยาสีๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆ ပေါ့အသီးတွေအများကြီးထပ်ပြီးတော့သီးနိုင်တယ်ဈီးပြားဖြစ်သွားပြီဆိုတော့အပင်ဆိုင်လို့ပေါက်ပါဦးမလားမပေါက်တော့ဘူးတာရုသမီးတို့လည်းငယ်ငယ်ရွယ်ရွယ်နဲ့ရည်စားထားလို့ရှိရင်တော့ပညာတွေမတော်ဘဲနေလိမ့်မယ်တာရုသမီးတို့မှအခုရည်စားတွေရှိနေပြီလားမရှိစေနဲ့နော်ဘာလို့ဆိုတော့တာရုသမီးတို့အခုဒါလေးကဘာလို့ဖုံဖုံကတာရုသမီးတို့ပြောရလဲဆိုတော့တာရုသမီးတို့ခုခေတ်တာရုသမီးတို့ကညံနေပါတယ်မထက်ဘူးလားထက်တယ်အခုမနက်မွေးတဲ့ကလေးတွေကဖုံဖုံတို့ထက်ကိုညံနေလဲအရန်ကောင်းတယ်နောက်ပြီးတော့ဘုခုတ္တရတွေလည်းအရန်ရှိကြတယ်ရှိကြတော့တာရတ္တတွေညင်ငယ်လေးနားထောင်တော့ဖုံဖုံပြောပြမယ်ကောင်မလေးတယောက်ကြောင့်ပြောမလို့အဲ့ဒီဖုံဖုံရဲ့ယဟန်တကမကြီးတယောက်ရဲ့မီးလေးပေါ့မီးလေးကအကောင်မလေးကြောင့်အရင်မပြောသေးကောင်လေးကြောင့်ရင်ပြောမယ်အဲ့ဒီကောင်လေးကလေမူချိုပြီးတဲ့ခါကျတော့သူငယ်နဲ့မတက်ရဘူးလားတက်ရမှာသူငယ်နဲ့တက်တော့ကျောင်းအားရမှာပေါ့ကျောင်းအားရမဲ့ခါကျတော့သူ့အဖွားကိုဘယ်လိုပြောသလဲဆိုတော့ဖွားဖွားဖွားဖွားတဲ့တောက်ကောင်မလေးများများရှိတဲ့ကျောင်းမှာထားပါတဲ့။ကဲဘယ်လိုပြောတော့ကောင်လေးရ။အဲ့တော့အဲ့ဒီလူလေးတွေဖြစ်နေတာဆိုတော့ဘုန်းဘွားဒီတရားကမပြောလို့မဖြစ်ဘူးလို့တားတို့သမီးတို့ရည်စားမထားအောင်တော့ပြောဦးမှာပဲဆိုပြီးတော့ပြောတာနော်။အဲ့ကောင်မလေးတယောက်ကကျတော့လည်းဘယ်လိုပြောလဲဆိုတော့သူငယ်တန်းပဲရှိသေးတယ်။သူငယ်တန်းဆိုတော့9နှစ်ပေါ့နော်။အဲ့ဒါတနေ့ကျတော့အဲ့ကျောင်းကနေပြန်လာတော့သူ့အဖေကိုပြောလိုက်တယ်ဖေဖေဖေဖေတဲ့။ယောက်ျားလေးကစားရမယ်ဆိုတာသမီးနားလဲပါတယ်တဲ့။ဒါပေမဲ့တမီးမနေနိုင်လို့ဖွင့်ပြောလိုက်ပြီတဲ့အဲ့ဒါသူ့ကြောင့်ကကောင်လေးတယောက်ကို I love you လို့ပြောလိုက်တာတဲ့ဗါရတဲ့ I love you ဆိုတာဖုံဖုံနားမလဲလို့ပြောအောင် I love you ဆိုတာနင်းဟောငါချစ်တယ်မဖုံဖုံတော့မသိဘူးတားတော့တမီးတော့တိတ်သိနေပါလားအဲ့ဒါသူများသွားပြီးတော့ I love you လို့သွားမပြောနဲ့နော်အဲ့ဒါနဲ့အဲ့ဒါနဲ့အဲ့ဒီကောင်မလေးရဲ့အဖေကပြောတဲ့နေနဲ့ဆက်နှစ်နှစ်မှတ်ပုံနေမရခင်မိမရမယ်အော်ယောက်ျားရမယ်ကောင်မလေးနော်အဲ့ဒါကြောင့်လို့တားတော်သမီးတို့ဖုံးမရှော့တွေ့လို့မရဘူးတားတော်သမီးတို့မပေါ့ဘူးမလားမပေါ့ဘူးတားတော်သမီးတို့မပေါ့လို့မလို့အဲ့ဒါဖုံးမပြောရတာကဲနောက်ဆုံးပုံမြင်လေးတစ်ပုဒ်ပြောပြအောင်မယ်အဲ့ဒီပုံမြင်လေးကမြေခွေးပုံမြင်ဘယ်သူလဲဘာပုံမြင်နေတော့အဲ့ဒီမြေခွေးတကောင်ကတနေ့ကျတော့မြေကန်းတစ်ပြီးမှရှောက်သွားတာတွားရင်းနဲ့ဒီကန်လေးတနေရာမှာဆင်သေးကောင်ကြီးတကောင်တွေ့တယ်။ဘာကြီးတွေ့တော့ဆင်သေးကောင်ကြီးတွေ့တော့ဟာဟိုမှာဆင်ကြီးကအကြီးပဲကွာ။ငါမှာအစာရှားတယ်လည်းအင်မတန်ပင်ပန်းနေ။ဆင်သေးကောင်ကြီးစားရလို့ရှိရင်တော့ငါရက်တော်တော်ကြာကြာလေးစာရှားထွက်ဆရာမလို့ဘူး။ဆိုပြီးတော့ဘိုက်ကိုသွားခဲ့လိုက်တော့လေဟိုစပားတွေထည့်ထားတဲ့တင်းပုတ်ကြီးသွားကန်ရတယ်လို့မာမာကြီးဖြစ်နေတယ်။အစွဲသွားခဲ့လိုက်တဲ့အယူတိုင်ကြီးကန်ရတယ်လို့ဖြစ်နေ။ခန္ဓာကိုယ်အသားတွေကအကုန်လုံးမာနေတော့မြေခွေးကကိုက်လို့မရဘူး။နောက်ဆုံးတနေရာပျော့ပျော့လေးတစ်ခုပဲသွားတွေ့တယ်။ဘာတွေ့လဲဆိုတော့စအိုပေါက်တဲ့။စအိုပေါက်ဆိုတာသိလား။ဘာတော့ကြီးပါတဲ့အပေါက်။ဟုတ်တယ်။တားတို့သမီးတို့ပြောမှပဲဖုံဖုံလည်းရှင်းသွားတယ်နော်။အဲ့ဒါအဲ့ဒီအပေါက်ကိုစအိုပေါက်လို့ခေါ်တယ်နော်။မြန်မာစကားလည်းကြွယ်ဝအောင်မှတ်ထား။နော်ကြီးပါတဲ့အပေါက်လို့ဆိုရင်အဲ့လိုကြီးပဲမှတ်မထားနိုင်ဘူးနော်။ဟိုတားတို့သမီးတို့ပြောနေကြဆိုတော့ဖင်ပေါက်ပေါ့။အဲ့ဒါအဲ့ဒီစအိုပေါက်လေးကဘေးလိုက်လည်းနည်းနည်းလေးပြောတော့နေနေလေးစားလိုက်ဘေးကိုတဖြည်းဖြည်းချင်းစားစားတော့တဖြည်းဖြည်းစုပ်အိုပေါက်ကြက်ကျဲလာတာပေါ့အဲ့ဒါနဲ့ခေါင်းလေးနည်းနည်းဝင်ကြည့်ပြီးတော့နှုတ်သီးလေးနဲ့ထိုးထိုးထိုးထိုးပြီးတော့ဝင်သွားလိုက်တော့အထဲထဲဘိုက်ထဲတိရောက်သွားရောအဲ့ဒါဘိုက်ထဲရောက်တော့ဥဆုံးအသေးဆုံးစားတာပေါ့အသေးအမြစ်တွေစားကလီစားတွေစားရေငက်လို့ရှိရင်သွေးလေးတောက်အဲ့ဒါဘိုက်လေးတင်းလာတော့အိတ်ချင်တဲ့ခါကျတော့ဆင်းရဲဝမ်းမိုက်ထဲမှာပဲတင်းမလေးလေးချိတ်ပြီးတော့အိတ်ဟာဟန်ကြတာပဲငါတော့ တသက်လုံးစားလို့မကုန်တော့ဘူးငါဒီထဲမှာပဲနေတော့မယ်အပြင်မထွက်တော့ဘူးဆိုပြီးတော့ bike ထဲမှာပဲသူကဘိုက်စားလို့ရှိရင်ကိုအသားလေးဖဲ့စားလိုက်ဒီအကျော်လေးကြိုက်စားလိုက်စားရေးစားလို့ရှိရင်သွေးလေးတောက်လိုက်အဲ့လိုနဲ့ရကြတော့နေရီကလည်းပူတော့ဆင်ကြီးကတဖြည်းဖြည်းခြောက်လာတယ်ခြောက်လာတော့စအိုပေါက်လေးကလည်းတဖြည်းဖြည်းပိတ်သွားတာပေါ့နောက်ဆုံးပိတ်သွားတော့အထဲထဲမှာဘာအလင်းရောက်မှမမြင်တော့ဘူးဟာငါထွက်လို့လည်းတိုးထွက်ကြည့်သေးတယ်ထွက်လို့လည်းမရတော့ငါတော့ဒီ bike ထဲမှာပဲပေတော့မှာပဲစိတ်ညစ်သွားတာပေါ့မြေခွေးစိတ်ညစ်သွားတယ်အဲ့ဒါနဲ့စားလို့ရှိရင်အစာလေးစားလိုက်ရေငါလို့ရှိရင်သွေးလေးတောက်လိုက်တော့တည်ရမယ့်နေ့ကိုပဲစောင့်ရတာပေါ့စိတ်ညစ်ညစ်နဲ့ကံကောင်းကျင်တော့၃ရက်လောက်ကြာတော့မိုးရီရွာချတယ်ဒီနေ့လည်းပဲမိုးရီရွာတယ်ဖုံဖုံတို့နေတဲ့နေရာမှာအဲ့တော့မိုးရီရွာတော့ဆင်းရတဖြည်းဖြည်းနဲ့ဆူပြီးတော့ပွာလာတယ်ပွာလာတော့အဲ့ဒါအပေါက်ကလေးနဲ့အလင်းရောင်လေးနဲ့ရလာတာပေါ့အဲ့ဒါနဲ့မြေခွေးကအတင်းထူးတိုးပြီးတော့ထွက်ကြည့်တယ်ထွက်လို့မရဘူးအဲ့ဒါနဲ့စိုးပေါက်လေးတဖြည်းဖြည်းကျဲလိုက်ပြီးသူကစောင့်ရတာပေါ့တော်တော်လေးပြော့လိုက်ပြီးဆိုတော့မှအတင်းယုံပြီးတော့တိုးထွက်လိုက်တော့အမွှေးတွေလည်းအကုန်ကျွတ်အရေကုန်တွေလည်းဆုတ်ပြတ်အသားတွေလည်းပဲ့သွေးတွေလည်းထွက်အနာယောဂါတွေလည်းပြင်းထန်အားကိုအော်ရတာအပြင်လဲရောက်ရောလှည့်ပတ်ပြီးတော့ပြေးနေရတာသွေးယူသွေးထန်းနဲ့ဝေဒနာပြင်းထန်လွန်းလို့အဲ့ဒါနဲ့ပြီးတော့မှမြေခွေးကဆင်းသေးကောင်းကြီးမြေကမ်းလေးမှာထိုင်ပြီးတော့ဆင်းသေးကောင်းကြီးကိုကြည်လိုက်သူ့ခန္ဓာကိုယ်မှာအမွှေးတွေကျွတ်နေတာအရေကုန်တွေဆုတ်ပြတ်နေတာကြည်လိုက်အော်ငါဒီလိုဒုက္ခတွေရောက်တာလောဘကြီးလို့ပဲဆင်းသေးကောင်းကြီးကတွတ်သူနေတာငါကူကလောဘကြီးပြီးတော့ဆင်းသေးကောင်းကြီးရဲ့ဝန်ထဲကိုဝင်သွားလို့အခုလိုဒုက္ခရောက်ရတာအော်လောဘဆိုတာတိတ်ကြောက်စရာကောင်းမှလားတော်ပြီငါဒီနေ့ဆက်ပြီးတော့လောဘမကြီးတော့ဘူးဆိုပြီးတော့အဲ့ဒီမြေခွေးကအဲ့ဒီနေရာကနေထွက်ခွာသွားပါတယ်တဲ့အဲ့ဒီဆင်းသေးကောင်းကြီးနားကိုလည်းဘရောမှမလာတော့ဘူးအခုမြေခွေးဒုက္ခတွေရောက်ရတာဘာကြောင့်ဒုက္ခရောက်ရတာလဲလောဘကြီးလို့သားတို့သမီးတို့လည်းလောဘကြီးရင်ဘာဖြစ်မှာလဲဒုက္ခရောက်မှာဆိုလိုက်ပါလောဘကြီးရင်ဒုက္ခရောက်မယ်ဆိုလိုက်လောဘကြီးရင်ရတာရမီရကိုစီမလဲအယုတ်တရားရှိပြီးသားဆော့စရာတွေရှိပြီးသားဟိုဟာလေးတွေလည်းဖိဖိဝယ်ပေးပါပူဇော်အောင်မလားမပူဇာနဲ့လောဘကြီးလို့ရှိရင်ခဏခဏပူဇာတော့အဖေကကြာတော့ခေါင်းခေါက်မှာပေါ့ရိုက်မှာပေါ့အဲ့တော့ဒုက္ခမရောက်ဘူးလားဒုက္ခရောက်တယ်ခုတနေ့ကသားတို့တမီးတို့ပြန်တဲ့ခါနှုတ်ဆက်တော့ဘယ်လိုလဲတော့ဆိုကြည့်ပါအောင်လောဘကိုနောက်တစ်ခုကအာသားတို့သမီးတို့တိတ်တော်တာပဲညံတိတ်ကောင်းတာပဲเนาะလောဘရဲ့ဒေါသရဲ့မောဟရဲ့အဲ့ဒီ၃မျိုးလေးကိုမှတ်ထားနောက်ဟာသူနဲ့တွဲတဲ့ဟာကြတော့အာလေးရှိရထဲလိုက်အာလောဘအာဒေါသအာမောဟလောဘကိုနှုတ်ရမှာလားဆက်ရမှာလားဆက်ရမှာနှုတ်တယ်ဆိုတော့ကိုယ်စိတ်ထဲမှာလောဘတွေရှိနေအဲ့ဒီလောဘကိုဖယ်လိုက်ရမှာပေါ့နော်ပြီးတော့ဘာနဲ့သွားဆက်ရမှာလဲအာလောဘအာလောဘဆိုတာမလိုချင်တာပေါ့အဲ့တော့ဟိုဟာလိုချင်ဒီဟာလိုချင်ဘဝပူဇာတရားပူဇာဆိုရင်လောဘကြီးနေရင်ဒုက္ခရောက်မယ်လောဘနဲ့မှချမ်းသာမယ်အဲ့တော့ကဲသားတို့သမီးတို့လောဘတွေဒေါသတွေမကင်းငြိမ်ဘူးလားကဲကင်းငြိမ်ရင်တင်မြင်လေးခွေခွေမျက်စိလေးခဏမှိတ်ထားအတွင်းအား
Thank you. Body.